Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဧပြီလ23ရက်ကြာသပတေးနေ့ည9:00ကနေ 10:00 အထိစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုညပိုင်းနားကျမခွန်ညိုပါရှင်ကြာသပတေးနေ့ညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်နဲ့ပါကစ္စတန်နေဆက်မှာအခိုက်အတန့်အချင်းပြတ်သမားတွေဖမ်းဆီးထားတဲ့ဒဇာကန်အုပ်အမေရိကန်တပ်ဖွဲ့လက်ချက်နဲ့မတော်တဆသိမ်းဆုံးသွားပါတယ်မြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလူသမားတွေကြီးကျွံလုံခိုင်းစေခံရမှုတွေနဲ့ဆက်နွယ်နေတဲ့တရားဝင်၅ဖက်လုပ်ငန်းတွေကိုပူးတွဲနိုင်နေမှုအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့သဘောတူကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူညင်ညာပေးပါပါ
အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းစာမတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကိုကန့်ဒေတာဘက်မှစီရေးအခြေအနေဒီကနေ့ဘာတွေထူးခြားချက်ရှိသလဲဆိုတာပြောပြပေးဖို့ရှိသလို6ပါတီဆွေးနွေးပွဲမှာတက်ရောက်ခဲ့သူဟာတိုင်းရင်းသား22ပါတီဖြစ်တဲ့ NBF ကိုကိုစားမပြုဘူးလို့သဘောထားထုတ်ပြန်ပါတယ်။ဘာကြောင့်လဲ။
ဒေါက်တာအင်းမော်က NBF ထဲမှာပါတဲ့အတွက် NBF ရဲ့ mandate နဲ့တက်ပြီးတော့ NBF ပဲကိုစားလုပ်တယ်လို့ဟိုအထင်မှားပုံမှာဆိုတော့ကျွန်တော်တို့ကပါတီ site က
ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဒုက္ခထပြပြချက်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒါပြင်လက်ပရန်မြို့မှာဒီကနေ့ရုံထုတ်ခဲ့တဲ့ပင်မတပိတ်စစ်ကြောင်းကထိမ့်သိမ့်ခံထားရသူကြောင်းသားတွေရဲ့အခြေအနေကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်။ဒီလိုစီစဉ်နေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင်။
အာဖဂန်နဲ့ပါကစ္စတန်နယ်စပ်မှာအမေရိကန်တပ်ဖွဲ့ရဲ့လက်ချက်နဲ့အခိုက်အတန့်အချင်းပြတ်သမားတွေဖမ်းဆီးထားတဲ့ဒဇာကနေမတော်တဆသိမ်းဆုံးသွားတဲ့အကြောင်းအမေရိကန်ဆိုရကပြောပါတယ်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာဇန်နဝါရီလတည်းကတည်းကအမေရိကန်ရဲ့တံပြန်အချင်းပြတ်စစ်ရေးတစ်ခုတွင်စစ်သွေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီဒဇာကနေသိမ်းဆုံးခဲ့တာဖြစ်တဲ့အကြောင်းအင်ဂျီရောကဒီကနေ့ပြောဆိုခဲ့တာပါအမေရိကန်နိုင်ငံသားဝါရင်ဝိုင်းစတိုင်းနဲ့အီတလီနိုင်ငံသားဂျိုဗန်နီလိုပေါတိုတို့မတော်တဆသိမ်းဆုံးတဲ့ပေါ်အလွန်အမင်းစိတ်မကောင်းဖြစ်မိတဲ့အကြောင်းလဲအင်ဂျီရောကြေညာချက်ကဖော်ပြခဲ့ပါတယ်အဲခိုင်ရာကောင်းဆောင်တူဦးဖြစ်အင်ဂျီရောကညွန့်ပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားအာမက်ဖာရိုဟာလည်းစစ်စင်ရေးတွင်သိမ်းဆုံးခဲ့တယ်လို့ယုံကြည်ရကြောင်းလဲပြောဆိုခဲ့တာပါဇန်နဝါရီလအတွင်းနောက်ထပ်စစ်စင်ရေးတစ်ခုအတွင်းမှာလည်းအချမ်းဖက်ကွန်ရက်ရဲ့ပြောခွင့်ရသူတူဖြစ်တဲ့အမေရိကန်နိုင်ငံသားအတန်ကာရာသိမ်းဆုံးခဲ့တယ်လို့ပြောပါတယ်သိမ်းဆုံးသွားတဲ့အချမ်းဖက်ဖွဲ့နဲ့ဆက်နွယ်သူ2ဦးတော့စစ်စင်ရေးတွေမှာတမင်ပြစ်မှတ်ထားတာမျိုးမဟုတ်တယ်လို့သူတို့တွေဒီနေ့မှဘာကြောင့်ရောက်နေတယ်လဲဆိုတာလဲအတိအကျမသိရဘူးလို့ပြောပါတယ်သိမ်းဆုံးသွားတဲ့အမေရိကန်တစားကဝိုင်းစတန်ကဆိုရင်တော့ဝါရှင်တန်နီးမှာနေထိုင်ခဲ့ဘူးသူတူဖြစ်ပြီးအမေရိကန်နိုင်ငံကအကူအညီပေးအဖွဲ့ USAID ရဲ့ contract ဝင်တဲ့တူဖြစ်နေပါကစ္စတန်မှာအလုပ်လုပ်ကိုင်နေခဲ့သူပါအီတလီနိုင်ငံသားတစားကန်ကတော့ဂျာမန်အကူအညီပေးအဖွဲ့တစ်ခုမှာအလုပ်လုပ်နေရင်းနဲ့ဇန်နဝါရီလ2012ခုနှစ်မှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
ရှိမင်းနိုင်ငံမှာ Saudi Arabia နိုင်ငံကဦးဆောင်ပြီးလေကြောင်းတိုက်ခိုက်မှုတွေတရားဝင်အဆုံးသတ်ကြောင်ကြေညာခဲ့ပြီးဒုတိယအနေဖြင့်ဒီကနေ့မှလည်းဟူသီသဘုံတွေကိုဘုံကျဲတိုက်ခိုက်ခဲ့တာပါ။အာနာကနေဖေရှားခံထားတဲ့ရေမင်းအစိုးရကိုထောက်ခံသူတပ်ဖွဲ့တွေနဲ့ဟူသီသဘုံတွေကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတဲ့နိုင်ငံတောင်ပိုင်းအေဒင်စိတ်ကမ်းမြို့နဲ့အနီးဝန်းကျင်တွေမှာတိုက်ခိုက်ခံရတာလို့မျက်မြင်သက်သူတွေကပြောပါရယ်။ Decisive Storm လို့အမည်ပေးထားတဲ့လေကြောင်းစစ်ဆင်ရေးတွေကိုရပ်ဆိုင်းလိုက်ကြောင်း Saudi နိုင်ငံကအင်ကာနေ့မှကြေညာခဲ့ပေမယ့်နိုင်ပိုင်းအကြံမှာပဲ Saudi နဲ့မဟာမိတ်တပ်တွေဟာအေဒင်မြို့နဲ့နိုင်ငံအလဲပိုင်း Taiz မြို့တွေကသဘုံရှိရနေရတော့ကိုလေချောင်းကနေပြန်လဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။လာနေချီကြာနေပြီဖြစ်တဲ့လေချောင်းထိုးဆက်အတွင်းလူပေါင်းရာချီတေဆုံးသွားပြီးလူသားချင်းစာနာမှုဆိုင်ရာအကျက်တဲဆက်ရတဲ့အထိဖြစ်ခဲ့ရတာပါ။ဒါပေမဲ့ရှီရာတဘုံတွေကိုတော့ထိထိရရောက်မနှိမ်နှင်းနိုင်ပဲဖြစ်နေပါတယ်။ဒီတဘုံတွေကိုအီရန်ကအားပေးနေတယ်လို့အများကယုံကြည်ထားပြီးဒီဟူသီတပုံတွေအတွက်စစ်လက်နက်တွေကိုအီရန်နိုင်ငံကကုန်တင်သင်းမောတွေနဲ့တင်ပို့နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအမေရိကန်နေနဲ့စိုးရင်ကြောင်းကာကွယ်ဝင်ကြီးအက်စတန်ကာတာကပြောပါတယ
်။ဥရောပတိုင်နိုင်ငံတွေကိုရေချောင်းကနေဝင်ရောက်ပြီးခေလုံဝင်ရောက်ဖို့ကြိုးစားနေသူတွေကိုဟန်တားနိုင်မှုစစ်ဖက်ဆိုင်ရာအစီအစဉ်တွေပါဝင်ဖြစ်နိုင်ခြင်းနည်းလမ်းတွေကိုဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကညီလာခံမှာဥရောပသမ္မတ EU ခေါင်းဆောင်တွေဆွေးနွေးနေပါတယ်။အီတလီနိုင်ငံမှာကျွန်းတချွန်းအနီးတင်မောနေမြို့ရွာကရွှေပြောင်းလူသမား900လောက်တည်ဆုံခဲ့တဲ့ဖြစ်ရတဲ့ဂျုံပြီးနောက်ပါပဲဥရောပခေါင်းဆောင်တွေဆွေးနွေးနေကြတာပါ။အရှေ့လက်ပိုင်းဒေသအာဖရိကနဲ့အာရှဒေသတွေကနေ ပြည်ပခတ်တင်နဲ့ခက်ခဲချင်းတဲ့ဘဝကလွန်မြောက်ဖို့ကြိုးစားသူတွေကိုအပြည့်အသိတင်ဆောင်ပြီးလူမောင်ခိုးသူတွေမကြာခဏခိုးသွင်းမှုကျန်စီရမှာအသုံးပြုလို့ရှိကြတဲ့လေသွင်းမောတွေကိုရှာဖွေဖမ်းဆီးဖြစ်စီဖို့ပါဝင်နီလန်ပေါင်းစုံကိုဆွေးနွေးရမှာလည်းဖြစ်ပါတယ်။ EU နိုင်ငံတွေနဲ့နေဆက်ချင်းထိစပ်နေတဲ့မြေရေပင်လယ်ဒေသမှာကင်းလဲတဲ့လုပ်ငန်းတွေနှစ်ဆတိုးဆောင်ရနိုင်အောင်ရန်ပုံငွေထောက်ပံ့မှုမြေရေပင်လယ်ဒေသနိုင်ငံတွေကဒုက္ခသည်တွေကို EU နိုင်ငံတွေမှာအခြေချနေထိုင်ခွင့်ပြုဖို့စတဲ့ကိစ္စတွေကိုလည်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အီတလီနိုင်ငံလမ်ပီတူစာကျွန်းဒီတင်းမနေနေကတင်းမောနှစ်မြို့ရွာကရေနစ်တည်ဆုံးသူလူပေါင်း900လောက်ထဲကပြန်လည်ဆယ်ယူနိုင်ခဲ့တဲ့အလောင်း24လောင်းကိုတကြိုတဲ့မော်တော်နိုင်ငံကစာပနာအခမ်းအနားကိုတော့မော်တာသမ္မတနဲ့ဝန်ကြီးချုပ်တို့အပြင် EU ရွှေပြောင်းနေထိုင်သူများဆိုင်ရာကော်မရှင်နာမင်းကြီးနဲ့အီတလီဆိုရတာဝန်ရှိသူတွေလည်းဒီကနေ့တက်ရောက်ခဲ့ကြပါတယ
်။ American လူလူစစ်တမ်းတွေရ Republican အထက်လွှတ်တော်အမတ် Marco Rubio ဟာ2016ခုနှစ်အတွက် Republican Party ရဲ့သမ္မတလောင်းအမည်ရှင်းထဲမှာမျောနှင်းချက်အရှိဆုံးသူဖြစ်ကြောင်းပြသနေပါတယ်။ Quinnipiac တက္ကသိုလ်ကဒီကနေ့ထုတ်ပြန်တဲ့စစ်တမ်းမှာလွှတ်တော်အမတ်ဖြစ်ခါစပထမတက်တန်တာဝန်ထမ်းဆောင်နေတဲ့ Florida ပြည်နယ်အမတ် Rubio ကို15ရာနှုန်းမဲပေးကြတယ်လို့သမ္မတလောင်းဖြစ်တဲ့အခါမှာဝန်မပြိုင်ဘူးကြသေးတဲ့အရင် Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush က73ရာနှုန်းနဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker က71ရာနှုန်းရနေတာပါ။ Republican Party ဘက်ကသမ္မတလောင်းဖြစ်တဲ့ဝင်ပြည်အရွေးခံမဲ့သူတွေထဲမှာ Rubio ဟာ Democratic Party ကသမ္မတလောင်းဖြစ်လာဖို့များတဲ့အရင်နိုင်ငံကြီးဝန်ကြီးဟောင်း Hillary Clinton ကိုကောင်းကောင်းရှင်းနိုင်မယ်လို့စစ်တမ်းကဖော်ပြပါတယ်။ Clinton ကို45မှတ်ပေးပြီး Rubio ကို43မှတ်ပေးကြတာမို့သူကတိတ်မကွာလှတာပါ။ Democratic Party အတွက်လက်ရှိဒုသမ္မတ Joe Biden ၊ Vermont အထက်လွှတ်တော်မှ Bernie Sanders နဲ့အရင် Maryland အုပ်ချုပ်ရေးမှူးဟောင်း Martin O'Malley တို့ထက်အရင်နိုင်ငံကြီးဝန်ကြီးကြောင့် Hillary Clinton ကသမ္မတလောင်းအဖြစ်ရွေးချယ်ရမှာရှေ့ဆုံးကနေဦးဆောင်နေသူဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမဲ့ကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလုံသမားတွေကြီးကျွန်လုံခိုင်းစစ်ခံမှုတွေနဲ့ဆက်နေတဲ့တရားမဝင်ငါးဖက်လုပ်ငန်းတွေကိုပူးပေါင်းနေနေမှုအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ဒီကနေ့ပဲသဘောတူညီခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပယ်ရွတ်ချန်ဟိုချာတို့တည်ထောင်တွေ့ဆုံရမှာသဘောတူညီခဲ့ကြတာပါ။ခေါင်းဆောင်နှုတ်ထွေးဆုံမှုအတွင်းရင်းရင်းနှီးနှီးဆွေးနွေးနိုင်ပြီးပြဿနာကိုဖြေရှင်းရေးပုံမဆောင်ဆရာတွေရှိနေတယ်ဆိုတာကိုလည်းလက်ခံခဲ့ကြတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားရေပိုင်နယ်အတွင်းထိုင်းနိုင်ငံရဲ့ငါးဖက်လုပ်ငန်းတွေကတရားမဝင်လုပ်ရက်တွေပါဝင်ဥပဒေမဲ့တခြားလုပ်ရက်တွေကြောင့်အင်ဒိုနီးရှားနိုင်ငံဟာနှစ်စဉ်ခန့်မှန်းရေဒေါ်လာတန်ပေါင်း2000လောက်ဆုံးရှုံးနေတယ်လို့လည်းခန့်မှန်းထားကြတာပါ။အင်ဒိုနီးရှားနိုင်ငံကလူသူအယောက်ပေါက်နေတဲ့ကျွန်းတွေကငါးဖက်လုပ်ငန်းတွေမှာလည်းမြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလူသမားတွေကိုလောက်ခလာစားမပေးဘဲနှစ်ပေါင်းများစွာကျွန်းနေလို့ခိုင်းစေတာတွေရှိနေတာကိုမကြသေးရင်တော့ကပဲစုံစမ်းတွေ့ရှိထားတာဖြစ်ပါတယ်။ရွှေပြောင်းနေထိုင်သူတွေအရွေးဆောင်ရွက်ပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ IOM ကတော့အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာဥပဒေမဲ့ငါးဖက်လုပ်ငန်းရှင်တွေစွန့်ပစ်ထားတဲ့အလုပ်သမားတွေ4000လောက်တိရှိနေတယ်လို့လည်းခန့်မှန်းထားပါတယ်။
ကမ္ဘာတဝန်းခေတ်သစ်ကျွန်းပြူမှုပုံစံသစ်ပေါ်နေပြီးဒီထဲမှာ American ဈေးကွက်ထဲတင်သွင်းနေတဲ့ထိုင်းရေရက်ပစ္စည်းတွေကိုထုတ်လုပ်တဲ့ငါးဖန်သမားတွေပါပါဝင်နေတယ်လို့မနေ့ကအောက်လွှတ်တော်နိုင်ငံသားရဲ့ဆက်ကော်မတီကြားနာပွဲမှာအရင် American နိုင်ငံသားဝင်ကြီးဌာနလူကုန်ကူးမှုတိုက်ပြည်ဆိုင်ရာတန်တမန်ဟောင်းတူဖြစ်တဲ့ Freedom House လူခွင့်ရေးဖွဲ့ကမတ်လာကန်ကပြောပါတယ်မကြသေးခင်ကအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကနေကယ်တင်ခဲ့ရတဲ့ကျွန်းပြူခိုင်းစီခိုင်းရတဲ့ငါးဖန်သမားတွေတဲ့ကမြန်မာရေလုံသားကိုလှိုင်မင်းကရေလုံငန်းမှာတည်ဆုံရသူအများစုကမြန်မာတွေဖြစ်ပြီးထိုင်းနိုင်ငံထုတ်ရေရက်ပစ္စည်းတွေကို American ဈေးကွက်အတွက်မဝယ်ဖို့ငါးဖန်သမားအားလုံးကိုစားလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ထိုင်းခြေဆိုင် 45 Rights လူခွင့်ရေးအဖွဲ့ကြီးက Matthew Smith ကလည်းမြန်မာနိုင်ငံမှာဖြစ်ပေါ်တဲ့အဓိကရုံးတွေကြောင့်အိုးရင်ရွှေ့ပြောင်းနေထိုင်သူ Rohingya Muslim တိုင်းနယ်ခြေရှိနေကြောင်းထွက်ဆိုခဲ့ပြီးမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေဟာမကြခဏလိမ်မင်းဆိုင်အဆောကခံနေရတယ်လို့ဆိုပါတယ်။ American နိုင်ငံကြီးဌာနကလူကုန်ကူးမှုတိုက်ဖျက်ရေးအတွက်လိုင်းမှမရှိတဲ့နိုင်ငံတွေကိုတည်ရအဆင့်တတ်မှတ်ပြီးနှစ်ဆင်ထုတ်ပြန်သတိပေးရမှာတရုတ်နိုင်ငံကိုမနစ်ကအဆင့်နှစ်မှာတိုးမြင့်လိုက်တယ်လို့မြန်မာမလေးရှားထိုင်းနိုင်ငံတွေကိုနေဆက်ဒေသတခြားလူကုန်ကူးမှုတိုက်ဖျက်ရေးတိုးမြင့်လှုပ်ဆောင်ဖို့လိုအပ်တယ်လို့ထုတ်ပြန်ခဲ့တာပါ
မ မြောက်ကိုရီးယားနျူကလ িয়ার တုံးကြီးထိပ်ဖူး20လောက်ထိပိုင်ဆိုင်ထားပုံရတယ်လို့တရုတ်နိုင်ငံကယုံကြည်ထားတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။လက်နက်ထုတ်လုပ်တဲ့စစ်မြင့်ယူရေနီယံတွေကိုလည်းပုံမထုတ်လုပ်နိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်း၈နှစ်လောက်ကြာရင်နျူကလ িয়ার လက်နက်တွေနှစ်စာတိုးပိုင်ဆိုင်နိုင်တယ်လို့တရုတ်နျူကလ িয়ার ပညာရှင်တွေကယုံကြည်နေကြတဲ့အကြောင်း Wall Street Journal ကဖော်ပြခဲ့တာပါ။မြောက်ကိုရီးယားရဲ့မဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကရရှိထားတဲ့သတင်းချက်လက်တွေကိုတော့အမေရိကန်နျူကလ িয়ার ပညာရှင်တွေထံဖေဖော်ဝါရီလတဲ့တကားပတ်တွေ့ဆုံမှုအတွင်းမှာပေးအပ်ခဲ့တယ်လို့လည်းသတင်းကဖော်ပြထားပါတယ်။သတင်းမှာနောက်ဆုံးဖော်ပြခဲ့တဲ့ချက်လက်တွေဟာဒီကနေ့ကတရုတ်နဲ့အမေရိကန်တို့ကတိထားရတဲ့ပုံများနေတာပါ။အမေရိကန်ကျွမ်းကျင်သူတွေကတော့မြောက်ကိုရီးယားမှာနျူကလ িয়ার ဘုံ10လုံးကနေ16လုံးလောက်ထိရှိနိုင်တယ်လို့လည်းမကြသေးခင်ချိန်လောက်ထိခန့်မှန်းထားကြတာဖြစ်ပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမှာမကြခင်ချင်းပါရမယ်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့ကြားစကားဆစ်ထုတ်မှုတွေပြင်းထန်လာနေသလိုနိုင်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာလည်းပြဿနာတွေတိုးလာနေပါတယ်အာဆီယံနှစ်ပတ်လည်းထိပ်သီးအစည်းအဝေးကိုလာမယ့်တနင်္ဂနွေနဲ့တနင်္လာနေ့တွေမှာကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်ထဲကနိုင်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေဟာအဓိကဆွေးနွေးကြမယ့်ပြဿနာတွေဖြစ်ပါတယ်တကယ်လို့ဖိလစ်ပိုင်သမ္မတဘင်နင်တို့အကွင်တို့အစည်းအဝေးသွားတယ်ရင်အခုအငင်းပွားနေတဲ့ကျွန်းစု9နေရာမှာတရုတ်အစိုးရကဆောက်လုပ်ရေးထပ်ပြီးလုံနေတဲ့ကိစ္စကိုအဓိကထားပြီးဆွေးနွေးမှာဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တယန်ဇာတကျော်ရတဲ့တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုတရုတ်ကသူပိုင်ဆိုင်တယ်လို့ကြေညာနေတာဖြစ်ပြီးဒီထက်မှာဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းသူတို့ပိုင်တဲ့တွေ့အဖြစ်နဲ့ကြေညာပြီးတော့အငင်းပွားနေကြတာဖြစ်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရှင်။တိုင်းရင်းသား21ပါတီပါဝင်တဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်း MBF က6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်သူတိုင်းရင်းသားကိုယ်စားလှယ်ဟာ MBF ကိုကိုစားမပြုကြောင်းဒီကနေ့သဘောထားထုတ်ပြန်လိုက်ပါတယ်ဗုဒ္ဓဟူးနေ့ကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကလည်းသူတို့ကိုကိုစားမပြုကြောင်းထုတ်ပြန်ထားပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ AB လ10ရက်နေ့ကနိုင်ငံတော်တမရအိမ်တော်မှာကျင်းပတဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာနိုင်ငံတော်တမရဦးသိန်းစိန်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့တိုင်းသားပါတီတွေကိုကိုစားပြုပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်တို့တက်ရောက်ခဲ့တာဖြစ်ပါတယ်ဒီလ20ရက်နေ့မှာဒေါက်တာအေးမောင်က6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတိုင်းရင်းသားပါတီကိုယ်စားလှယ်တွေကိုရှင်းပြပြီးဖြစ်ကြောင်းနဲ့တိုင်းရင်းသားပါတီတွေကသဘောတူထားတဲ့အချက်တွေကိုပဲဆွေးနွေးပွဲမှာတင်ပြခဲ့တာဖြစ်ကြောင်း AOR သတင်းဌာနတွစ်ဆုံမေးမြန်းခန်းမှာဖြေကြားခဲ့ပါတယ်။ဒီတွစ်ဆုံမေးမြန်းခန်းကိုအင်တာနက်စာမျက်နှာမှာဖော်ပြပြီးတဲ့နောက်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကသူတို့သဘောထားတွေကိုထုတ်ပြန်လာတာဖြစ်ပါတယ်။တိုင်းရင်းသား21ပါတီပါဝင်တဲ့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်း MBF ရဲ့သဘောထားကိုတော့ MBF မှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဒုဥက္ကဋ္ဌနှစ်ဦးစောတန်းမြင့်ကအခုလိုပြောပါတယ
်6ပွင့်ဆိုင်ရွေးချယ်တော့ကတန်းတချက်ရှိတယ်ကြသူကပါတီအနေနဲ့မဟုတ်ဘူးကြလွတ်တော်မှာရှိတဲ့ကိုယ်စားလှယ်ကိုပဲရွေးပေးပါဆိုတော့အဲ့မှာပေါ့နော်ဒါလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီတိုင်းရင်းသားပါတီချုပ်ရနေတာမဲစင်းနဲ့ရွေးပေးတဲ့ခါမှာဒေါက်တာအေးမောင်မဲအများဆုံးရတယ်ဒေါက်တာအေးမောင်က NBF ဖြစ်မှာပါတဲ့အတွက် NBF ရဲ့ mandate နဲ့တက်ပြီးတော့ NBF ပဲကိုစားလုပ်တယ်လို့ဟိုအထင်မှားကုန်မှာဆိုတော့ကျွန်တော်တို့ကပါတီ site ကအဲတတ်တတ်ပါဒါလွတ်တော်ကလုပ်တဲ့ site ဖြစ်တယ်ဆိုတော့အဲ့ဒါလေးကိုရှင်းအောင်ဒါကျွန်တော်တို့က NBF ကြတော့21ပါတီရှိတယ်21ပါတီရဲ့ mandate တော့မဟုတ်ဘူးပေါ့နော်အဲသူ့ကိုကန့်ကွက်တာလည်းမဟုတ်ဘူးထောက်ခံတာလည်းမဟုတ်ဘူးအဲ့ဒီအပိုင်းမဟုတ်ဘူ
းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အထွေထွေတွေ့ရင်မှုဦးဆိုင်ညွန့်လွင်ကတော့ဒေါက်တာအေးမောင်ရဲ့တွစ်ဆုံမင်းမြန်ကန်းအဖြေကိုရှင်းလင်းအောင်လို့ထုတ်ပြန်တာဖြစ်တယ်လို့ပြောပါတယ
်ဒီ၆ခုနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာ PRV နဲ့ interview လုပ်တဲ့ကာလမှာပေါ့နော်ဆက်ဒေါက်တာအေးမောင်ကပြောတာကဒီတိုင်းရင်းသားတွေကိုရှင်းပြပြီးပြီအခုဒီလောက်ထားတဲ့အတိုင်းပေါင်ရပဲပြောတယ်အကြည့်ထားတာအတိုင်းပြောရပါတော့
။ဟု
တ်ကဲ့။ဒီလိုအင်တာဗျူးကားရရှိတယ်။ဟုတ်။အမှကျွန်တော်တို့ကဒါဖြစ်ဖြစ်သွားလဲဆိုတော့ဒီတိုင်းသားတွေကိုရှင်းပြပြီးပြီဆိုတော့ခါကျလွတ်တော်တဲ့ကတိုင်းသားတွေကိုရှင်းပြတယ်ဆိုတော့အဲ့လိုရှင်းရှင်းမပြောဘူး။အဲတိုင်းသားတွေကိုလည်းရှင်းလင်းလိုက်တယ်ဆိုတော့ခါကျတော့ကျွန်တော်တို့ SNL ကပါတယ်လို့ဖြစ်နေတယ်။အပါတဲ့ခါမှာဘာမှမသိတဲ့ဥစ္စာကိုကျွန်တော်တို့ပါတယ်လို့ဖြစ်နေပါဦး။ဒါကကာကွယ်တဲ့နေဆိုတော့နော်ရှင်းလင်းချက်ကမောမှုပါဟုတ်ကဲ့။
ဒီလိုထုတ်ပြန်ရမှာ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲနဲ့ဒေါက်တာအေးမောင်ကိုကန့်ကွက်တာမဟုတ်ကြောင်းဆွေးနွေးပွဲရလက်တွေကို SNLD ရဲ့မူဝါဒနဲ့ကန့်ညီရင်းထောက်ခံသွားဖို့ရှိကြောင်းလည်းပြောပါရတယ်။ကြောက်ကုန်းပါတီလိုလဲခေါ်တဲ့ SNLD ပါတီဟာလွန်ခဲ့တဲ့2010ရွေးကောက်ပွဲနဲ့2012ဂျာပြတ်ရွေးကောက်ပွဲကိုတပိမောက်ခဲ့တာကြောင့်လွတ်တော်ကိုယ်စားလှယ်ရွေးချယ်ခံထားရတာမရှိပါဘူး။ဒါပေမဲ့အဲ့ဒီရွေးကောက်ပွဲတွေမှာရွေးချယ်ခံခဲ့ရတဲ့ကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကလွတ်တော်ကိုယ်စားလှယ်တချို့က SNLD ကိုကူးပြောင်းသွားခဲ့တဲ့နောက်မှာတော့ SNLD ကိုယ်စားလှယ်တွေဟာလွတ်တော်အတွင်းမှာရှိနေပါတယ်။ဒီလွတ်တော်ကိုယ်စားလှယ်တွေကိုလည်းဒေါက်တာအေးမောင်ကရှင်းလင်းပြခဲ့တာမရှိဘူးလို့ဦးဆိုင်ညွန့်လွင်ကပြောပါရတယ်။ဒေါက်တာအင်းမောင်ကတော့သူ့ကိုပြည်တော်စုလွှတ်တော်အတွင်းကတိုင်းသားပါတီ12ပါတီကရွေးချယ်ခဲ့တာဖြစ်တာကြောင့်ဒီပါတီ12ခုကိုကိုစားပြုတယ်လို့ပြောပါရတယ်
။ဒီ2014နိုဝင်ဘာလ25ရက်နေ့မှာတော့အမျိုးသားလွှတ်တော်မှဥမြင့်ထွန်းဒီကရွေးပါတီကပါပဲ။သူ့ရဲ့ဒီစစ်ကာလနဲ့ဇေယျညီနဲ့ဖွဲ့စည်းပုံကြီးတခုပေါ်ထွန်းအောင်ဒီအစုအဖွဲ့6ခုကနေပြည်ထောင်စုနေပြီးအဖြစ်ရှာပေးပါဆိုတဲ့တိုက်တွန်းမှုများပြည်တော်စုလွှတ်တော်အတွင်းမှာရှိတဲ့တိုင်းသားပါတီများအစုအဖွဲ့ကလည်းတူဆိုတဲ့သဘောနဲ့ကျွန်တော်တို့ကတိုင်းသားပါတီများအစုအဖွဲ့ချက်နှစ်ခုကိုစုစည်းပြီးမှမန်ဒိတ်အရတူတက်လာခြင်းဖြစ်ပါတယ်။ကျွန်တော်ကမန်ဒိတ်ပေးတာကလွှတ်တော်အတွင်းမှာရှိတဲ့တိုင်းသားပါတီ12ခုကတော့ကျွန်တော်ကိုတာဝန်ပေးထားခြင်းသာလည်းဖြစ်ပါတယ
်။အခုလိုတိုင်းသားတွေရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးသဘောထားအမြင်တွေထုတ်ပြန်နေခြင်းဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုလာမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာဥပဒေကြမ်းကော်မတီကတင်ပြမဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ဒီဥပဒေကြမ်းဟာအများပြည်သူရဲ့သဘောဆန္ဒနဲ့မကန့်ညီရင်6ပွင့်ဆိုင်ဆွေးနွေးပွဲရလကဥပဒေပြင်ဆင်ရေးအပေါ်တည်ရောက်မှုမရှိမှာကိုလည်းစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ်။နောက်တစ်ကြိမ်6ပွင့်ဆိုင်ဆွေးနွေးပွဲကိုတော့လာမယ့်လအတွင်းမှာကျင်းပဖို့ရှိနေပါတယ်
။ကိုမိုးစောစုံစမ်းတင်ပြသွားခဲ့တာပါရှင်။အခုတပိတ်ပင်မတပိတ်စစ်ကြောင်းကထိမ့်သိမ်းခံကြောင်းသားတွေရဲ့ဘက်ကိုလည်းအလှည့်ပေးပါအောင်မယ်။အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုခဲ့ကြတဲ့ပင်မတပိတ်စစ်ကြောင်းကကြောင်းသား80ကိုဒီကနေ့လက်ပတန်းတရားရုံးမှာယုံထုတ်စစ်ဆေးခဲ့ပြီးလာမယ့်30ရက်နေ့မှာတော့တာယာဝတီမြို့မှာယုံပြောင်းစစ်ဖို့ပြန်ပြီးတော့ချိန်ဆခဲ့ပါတယ်။ဒီကနေ့ယုံထုတ်တဲ့အချိန်တရားရုံးရှေ့မှာဆန္ဒပြမှုတွေရှိခဲ့ပြီးထိမ့်သိမ်းခံကြောင်းသားတွေနဲ့မိဘတွေတွေ့ဆုံရမှာလဲလုံခြုံရေးတင်းကျပ်ထားတဲ့အကြောင်းမိသားစုဝင်တွေကပြောပါတယ်။အပြည့်စုံကိုထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ပတန်းမြို့မှာအနာပိုင်နေဘက်ကနေចောင်းသားတပိတ်ကိုရိုက်နဲ့ဖြိုခွဲဖမ်းဆီးခဲ့ပြီးတဲ့နောက်မှာចောင်းသားနဲ့ဝင်းရံပြည်သူတရားကြောကိုဖမ်းဆီးခဲ့ပြီးတာယာဝတီအချင်းထောင်ကိုပို့ဆောင်ခဲ့တာပါဒီထဲကတချို့ကတော့ပြန်လွတ်ပေးခဲ့တယ်လို့တချို့ကလည်းတခြားပုံမှတ်တွေနဲ့တရားစွဲပြီးအာမခံပေးထားပါတယ်ဒီထဲကចောင်းသားနဲ့ဝင်းရံပြည်သူ80ခန့်ကိုတော့ပုံမှန်5ခုလောက်နဲ့တရားစွဲဆိုထားတာပါចောင်းသားတွေကိုတလကျော်ကြာရုံးထုတ်စစ်ဆေးနေပြီးလာမယ့်ဧပြီလ30ရက်နေ့မှာတော့တရားရီတရားရုံးမှာရုံးပြောင်းစစ်ဆေးမယ်လို့သိရပါတယ်ဒီကနေ့မှာတော့တရားရုံးရှေ့မှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်ပုံမှန်5ခုနဲ့တရားဆွဲဆိုထားတဲ့သူတွေကိုလာမယ့်30ရက်နေ့မှာတရားရီတရားရုံးကိုပြောင်းလဲစစ်ဆေးမှာဖြစ်ကြောင်းနဲ့တရားရုံးရှေ့ကမြင်ကွင်းကိုတော့ဒေသခံတအူးကအခုလိုပြောပြပါတယ
်တရားရုံးရှေ့မှာဟိုနေအနံထောင်ပြီးတော့ကြားတယ်ကျောင်းသားတွေကြားတယ်နောက်ပြီးတော့လက်ပန်းအဝိုင်းရှေ့မှာကိုလိုနေလို့ဖွဲ့ရနေလို့အရေးကြီးပြီးတော့ပေါင်းလို့နေကျောင်းသားတွေနဲ့ဆိုတယ်ကျေးဇူးတယ်လက်ပန်းနှုတ်ဆက်ပဲပေါ့အခုတရားရီထောင်အဝင်မှာအခုကိုလိုနေတော့ထပ်တလာပြီးတော့အရေးကြီးပြီးတော့ပေါင်းလို့ဆိုတယ်
ကျောင်းသားကျောင်းသူအားလုံးကိုလက်ထိုက်ခတ်ပြီးရုံးထုတ်လာတဲ့အတွက်ရှေ့နေတွေနဲ့ NNER လို့ခေါ်တဲ့ပညာရေးကွန်ရက်အဖွဲ့ကလက်ထိုက်တွေဖြုတ်ပေးဖို့တောင်းဆိုခဲ့ရမှာလက်ထိုက်ဖြုတ်ပေးခဲ့ပေမဲ့မိဘတွေနဲ့ကျောင်းသားတွေကြားလုံခြုံရေးတင်းကျပ်စွာခက်ခက်ခဲခဲတွေ့ဆုံခဲ့ရတယ်ဆိုပြီးကျောင်းသားကောင်းဆောင်မဖြုတ်ဖြုတ်အောင်ရဲ့မိခင်ဖြစ်သူကဆိုပါတယ
်လက်ထိုက်ဖြုတ်ပေးပြီးတော့ဒီကြီးကျယ်လမ်းရုံးသေးသေးလေးတွေရဟိုတစ်တိတ်ကြီးတစ်တိတ်ကိုသူကကာပြီးတော့ကျမတို့မိသားစုတွေတယောက်ချင်းစီကိုကျမတို့လည်းမွန်ချက်ကလေးလည်းမွန်အပြစ်ထွက်တယ်ဘာလို့ဒီစင်းရချက်ချက်တဲတဲလေးတွေမှာအတွေ့တိုင်းလာလဲဆိုတော့မှကျမတို့ကအဲ့လိုပြောတော့မှရုံးထဲမှာပဲရှင်းနေအထက်ထက်အုတ်တိုင်းရဲ့အပြင်ဘက်မှာလည်းစောင့်နေအုတ်တိုင်းရဲ့အတွင်းထဲမှာလည်းတုံတဲ့အဲ့ဒီအတွင်းထဲမှာတစ်ခါပါလေတော့အဲ့ဒီရုံးကအပြင်ကမရောက်ခင်ဟိုကလည်းစံစကားကြီးတွေကာပြီးတော့ဒီပိုင်းတွေနဲ့တစ်ခါကာထားတယ်အဲ့ဒီရုံးထဲမှာလည်းနှစ်စက်အပြင်မှာလည်းဆိုတုံးပြီးရှုံးကြီးကြံလေးထဲမှာချက်ချက်တဲတဲမှောင်မဲမဲထဲမှာအတင်းတူခိုင်းတာအဲ့ဒီမှာသူကဝါတော်တော်ပုံပြတန်းနေပါရှင်အဲ့ရဲရဲနေရဲနေကိုဝိုင်း အဲ့ဒီပုံမှာကျမတို့အတင်းကောက်ရုပ်ပြီးအတင်းကောက်တွေ့ရ
လက်ဗရန်တရားရုံးရှိမှာတော့ចောင်းသားတွေကိုအားပေးကြတဲ့သူတွေအများပြားလာရောက်ကြတယ်လို့ရဲရင်အထက်ထက်လုံခြုံရေးအထက်ထက်နဲ့လည်းအာဏာပိုင်တွေကစောင့်ကြက်ကြီးရှုနေတာပါအမျိုးသားပညာရေးဥပဒေကိုចောင်းသားတွေသပိတ်မှောက်ခဲ့ကြပြီးတဲ့နောက်ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့စူးစမ်းခဲ့ကြပြီးမဲ့ចောင်းသားတွေနဲ့အစိုးရကြားမှာသပိတ်မှောက်ကာလအတွင်းထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရဘက်ကနေចောင်းသားတွေကိုရိုက်နှက်ဖမ်းဆီးအရေးယူခဲ့တာပါဒါဟာတည်ဆဲဥပဒေကိုချိုးဖောက်လို့အရေးယူတာဖြစ်တယ်ဆိုပြီးအစိုးရဘက်ကပြောဆိုခဲ့တယ်လို့ចောင်းသားတွေကတော့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာပညာရေးကစပြီးပြုပြင်သင့်တယ်လို့ယုံကြည်ကြတဲ့အတွက်တိုင်းပြည်အတွက်ငြင်းငြမ်းစွာဆန္ဒထုတ်ဖော်ခဲ့ကြခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ကြပါတယ်ရှင်
။ဒါကတော့ဒီမိုကရေစီပညာရေးဆန္ဒပြပင်မတပိတ်စစ်ကြောင်းကចောင်းသားတွေကိုယုံထုတ်ဆစ်ဆီးခဲ့တဲ့အခြေအနေကိုမတ်အေးအေးမာကစုံစမ်းတင်ပြသွားခဲ့တာပါ။အခုတခါတော့ဒီနှစ်2015ခုနှစ်ဟာမြန်မာပြည်အတွင်းဒီပြပယင်းနှိမ့်နှံမှုအခြေအနေစံချိန်တင်ခဲ့တဲ့နှစ်ဖြစ်တယ်ဆိုတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ပြုပြင်ပြောင်းလဲရေးလှုပ်လာတဲ့မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုတွေနိုင်ငံခြားယင်းနှိမ့်နှံမှုတွေဟာ2012ခုနှစ်ကစပြီးတဖြည်းဖြည်းတက်လာခဲ့ပါတယ်ဒီနှစ်ထဲမှာတော့စံချိန်ချိုးအောင်တက်လာခဲ့တယ်လို့သမ္မတအကြံပေးတဦးကပြောပါတယ်သမ္မတဦးသိန်းစိန်ရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးက2014-2015ဘဏ္ဍာနှစ်အတွင်းအနောက်နိုင်ငံတွေကပါဝင်လာတဲ့ဒီယင်းနှိမ့်နှံမှုကြောင့်အရင်ဘဏ္ဍာနှစ်ကထက်နှစ်ဆတောင်တက်သွားပါတယ်ဒါပေမဲ့စိန်ခေါ်ချက်တွေလည်းရှိနေတယ်လို့ပြောသွားခဲ့တာပါဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
โอเคคุณสาวครับမြန်မာနိုင်ငံမှာဒီပြည်ပြင်ပြောင်းလဲတွေလှုပ်လာခဲ့ပြီးမှာပေါ့เนาะအထူးသဖြင့်တော့ဒီနှစ်ထဲမှာမနစ်ကနဲ့ရှင်းလိုက်လို့ရှိရင်နိုင်ငံခြားယင်းနှိမ့်နှံမှုကထူးထူးခြားခြားဒီစံချိန်တင်လောက်အောင်တိုးတက်သွားတယ်လို့သတင်းတွေထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
ဟုတ်ကဲ့ဒီနှစ်ရဲ့ဒုတိယချက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဒီဝင်ခဲ့တဲ့နိုင်ငံခြားယင်းနှိမ့်နှံမှု 4.1 ဘီလီယံလောက်ရှိတာနေပြည်နှစ်မှာ10ဘီလီယံလောက်ဖြစ်နေရှင်နှစ်ဆနီးပါးတက်လာတယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဒီနေရာမှာဒီကျွန်တော်တို့ဒီဒေတာအတွင်းပေါ့နော်အရှိတောင်အရှာဒေတာအတွင်းကတခြားနိုင်ငံတွေရဲ့ဒီယင်းနှိမ့်နှံမှုတိုးတက်လာတဲ့နှုန်းနဲ့ရှင်းမယ်ဆိုရင်ရောမြန်မာနိုင်ငံနေထားကဘယ်လိုနေထားရှိမလဲ
ဒေတာအတွင်းမှာကောကမ္ဘာစီးပွားရေးဝန်ကျင်မှာတခြားနိုင်ငံတွေနဲ့ရှင်းလိုက်မယ်ဆိုရင်အမှန်ကောင်းတဲ့ရလာလို့ပြောလို့ရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ကျွန်တော်ဒေတာအတွင်းမှာကြည့်နေရှင်လေဥပမာဖြင့်ဒေတာထဲမှာအများကြီးယင်းနှိမ့်နှံမှုကိုရနေတဲ့ဒီထိုင်းနိုင်ငံတို့လို့ကမ္ဘောဒီးယားနိုင်ငံတို့တွေဆိုင်ကျွန်တော်တို့ရဲ့တိုးတက်နှုန်းမှာများပါတယ်ခင်ဗျာဝင်လာတဲ့ပမာဏဟာဒါတခြားဥမာဖြင့် BNN တို့ဘာလို့နဲ့ရှင်းလို့တော့မရသေးပေမဲ့အဲတိုးတက်နှုံးမှာတော့ကျွန်တော်တို့ကပုံပြီးမြင်တာကိုတွေ့နေပါတယ်သို့တော်ဒီပမာဏကိုပဲတခြားခုမျိုးစဲနိုင်ငံတွေဖြစ်တဲ့အာဖရိကတိုက်မှာရှိတဲ့နိုင်ငံတွေပဲကြည့်မလားတခြားဒီဈေးကွက်တွေနဲ့ရှင်းကြည့်မယ်ဆိုရင်ဒီတိုးတက်နှုံးဟာမတန်မှအားကောင်းတဲ့တိုးတက်နှုံးလို့ပြောလို့ရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီနိုင်ငံခြားယင်းနှိမ့်နှံမှုတွေတိုးတက်လာတဲ့နေရာမှာဘေကန်ဒရီမာဒီထူးထူးခြားခြားပေါ့နော်တိုးတက်လာတာကိုတွေ့ရပါလေ။
ဒါတော့ကျွန်တော်တို့ဒီဟိုပါပေါ့ဒီနန်းနဲ့သဘာဝတန်ငွေနဲ့ပတ်သက်ပြီးတော့ဒီသဘာဝရင်းမြစ်တွေသူ့ကိုထုတ်လုပ်တဲ့လုပ်ငန်းတွေမှာယင်းနှိမ့်နှံမှုကပိုပြီးတိုးတက်လာတာပေါ့နော်။သူတို့ရဲ့တိုးတက်မှုနှုန်းကတခြားကဏ္ဍတွေကိုဝင်နေတိုးတက်မှုနှုန်းထက်ပိုမြန်ခဲ့တာကိုတွေ့ရပါလေ။အဲ့တော့ဒါတစ်ဖက်ကကြည့်ရင်လည်းဒါအားရကျဉ်းနှက်ရှာကောင်းတာကကျွန်တော်တို့ဒီသဘာဝရင်းမြစ်တွေသူ့ကိုထုတ်လုပ်ရေးလုပ်ငန်းတွေမှာပုံကြီးပုံလင်းနေတာမျိုးရှိအောင်ကျွန်တော်တို့နိုင်ငံတကာစံတစ်ခုဖြစ်တဲ့ EIPI မှာလည်းမြန်မာနိုင်ငံဟာဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့အတွက်ကြောင့်မလို့ဒါကိုသူဖြစ်နိုင်ငံတကာကုမ္ပဏီတော်တော်များများသူဖြစ်ကတော့ဒီအနောက်နိုင်ငံကဒီဖွံ့ဖြိုးရေးဆန်နေတဲ့ EIPI ပုံလင်းနေတာမျိုးဆန်နေပြီးပုံမတန်မိုးထားတဲ့ကုမ္ပဏီတွေကပုံမရင်းရင်းရုံးနှံလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီရင်းနှီးတဲ့သဘာဝဓာတ်ငွေကဏ္ဍအပြင်ပေါ့နော်ဒီတခြားဒီကန္တာတွေမှာရောတိုးတက်တာကိုတွေ့ရပါလား
ဒီဟာပါလဲဒီအရင်တော့ဆိုရင်တော့ကျွန်တော်တို့ဒီ manufacturing လို့ခေါ်တဲ့ဒီဆက်မှုလက်မှုနဲ့ကုန်သွယ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုကမရှိသလောက်ပဲဗျအခုကတော့ပုံပြီးတော့ဒီ10 billion ကျော်ဖြစ်လာတယ်ဆိုတော့ဟိုကဒါအတော်ကြီးကိုတိုးတက်လာပြီလို့ပြောလို့ရတာပေါ့နော်ဆိုတော့ပုံပြီးတော့ဒီဟာကမြင်းများဆဆဝင်လာဖို့ကျွန်တော်ဆက်ဆောင်အောင်မဲ့လုပ်ငန်းတွေအများကြီးကြံနေသေးတယ်ဆိုတဲ့ဟာကိုကျွန်တော်တို့အမြင်တို့ဆောင်နေရမှာဖြစ်ပါ
ဟုတ်ကဲ့အခုလို့ဒီတိုးတက်အောင်လုပ်တဲ့နေရာမှာပေါ့နော်အထက်ကစင်ခေါ်ချက်တွေဘာတွေရှိနေပါလဲ
အတစ်ခါကြည့်လဲတော့လေကျွန်တော်တို့နိုင်ငံမှာလက်ရှိလိုနေတာကတော့တခြားဒီဆက်မှုလက်မှုနဲ့ကွန်ထရိုးလုပ်ငန်းတွေမှာသူတို့ဖြင့်လိုအားကိုခြေပြုတဲ့ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုကိုပုံမဆွဲဆောင်ဖို့လိုအပ်နေတဲ့အနေအထားတွေကိုလည်းတွေ့နေပါတယ်ဒါကြောင့်လဲဆိုတော့ဒီလက်တွေမှာတော့အဓိက လူလူအပေါ်မှာပုံမှန်ကျိုးတရားမှုချက်ချင်းရနိုင်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကတော့ဒါဒီဆက်မှုလက်မှုကုန်ထုတ်လုပ်ငန်းတွေဒီထုတ်လုပ်မှုကိုအခြေခံတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပါတ
ယ်ဟုတ်ကဲ့အဲ့တော့ဒီနေရာမှာအဓိကအဲ့ဒီအတွက်ဘာတွေလုပ်ဖို့လုပ်မလဲ
ဒီနှစ်တည်းမှာအများဆုံးလုပ်နိုင်တဲ့ကိစ္စတော့ဌာနတစ်ခုနဲ့တစ်ခုနဲ့ကြားမှာဆက်ဆက်ပြီးတော့အားလုံးပေါင်းပြီးဖြေရှင်းရမယ့်ကိစ္စမျိုးဒီဥပမာအဖြစ်ဒီကုန်သွယ်ရေးနဲ့ပို့ကုန်မြင့်လေးရေးဆိုရင်ဥပမာအဖြစ်ဗျာကုန်ထုတ်လုပ်ငန်းတွေမှာလာပြီးရင်းနှီးမြှုပ်နှံကြမယ့်နိုင်ငံတကာရင်းနှီးမြှုပ်နှံမှုရှိတယ်အဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုကိုခြေပြုပြီးတော့ကျွန်တော်တို့ဒီဆက်ယုံနေရနေပြီးတော့နိုင်ငံခြားပို့ကုန်ပို့မယ်ဆိုရင်တချို့ပို့ကုန်နဲ့ပတ်သက်ပြီးတော့ခြေချောင်းမှုတွေအမျိုးမျိုးရှိခဲ့တယ်ဆိုပေမဲ့လည်းဌာန35ခုပေါင်းပြီးတော့မှဖြေချောင်းရမယ့်လုပ်ငန်းလေးတွေမှာဌာနအချင်းချင်းပေါင်းဆက်ညီနိုင်မှုကမတန်အရေးကြီးနေပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစားဦး
မြန်မာပြည်အတွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေစံချိန်တင်လောက်အောင်တက်လာတဲ့အနေအထားကိုတော့ကိုဝင်းမင်းကသမရရဲ့စီးပွားရေးအကြံပေးဒေါက်တာဇော်ဦးကိုဆက်သွယ်မေးမြန်းထားခဲ့တာပါရှင်စီးပွားရေးအခြေအနေကနေပြီးတော့ခုရှမ်းပြည်နယ်စစ်ရေးအခြေအနေကရောဘယ်လိုများရှိနေသလဲပြောပြပေးပါဦးမယ်ရှမ်းပြည်နယ်ကကိုကန့်တပ်ဖွဲ့တွေအစိုးရတပ်တွေကအလုံးရင်းနဲ့ဒီကနေ့မနေ့အာရုံတက်ချိန်ကစပြီးတော့အခုချိန်အထိထိုးစစ်ဆင်နေပါတယ်တိုက်ပွဲချိန်တွေနဲ့ပတ်သက်လို့ MNDAA ကိုကန့်တပ်ဖွဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကိုကန့်ဒေသမှာအစိုးရတပ်တွေဒီကနေ့ထိုးစစ်ဆင်တဲ့အခြေအနေဘယ်လိုရှိပါလဲခင်ဗ
ျနေရာကတော့စကောလင်းရဲ့စတုံးရွှေရဲ့ပြီးတော့ခေထောက်လင်းရဲ့အဲတုံးနေရာပါလောက်ကန်မျိုးရဲ့အရှိမျောက်နေဆက်နဲ့နှီးပါတယ်တော်လက်နဲ့ကြီးနေရင်ပြစ်ပါတယ်မနဲ့မိုးမလင်းခင်3နာရီခွဲလောက်ဆက်ပြီးတော့လက်နဲ့ကြီးနေပြစ်တယ်မိုးလင်းလာနဲ့မြေပြင်ကြီးတက်ထိုးပါထိုးစစ်ဆင်ပါအဲ့လိုပဲတကြော့ပြီးတကြော့ခုတည်းထိဟိုလက်နဲ့ကြီးနေလမ်းပစ်နေတော့မယ်ခင
်ဗျအဲ့တော့ဒီတိုက်ပွဲတွေဒီလောက်ပြင်းထန်နေတော့နှစ်ဖက်အကြအဆုံးထိခိုက်မှုတွေရောဘယ်လိုရှိပါလဲ
ကျွန်တော်အတိအကျတော့မရသေးပါဘူးခင်ဗျဒါပေမဲ့တစ်ဖက်ကတော်တော်လေးရှားတဲ့လူများပါတယ်ဒီနေ့သူတို့တုံးတဲ့အင်အားလည်းတိုးတိုးလာတာတွေ့တယ်ကျွန်တော်ရဲ့စခန်းရှိမှာတင်အလောင်းကတနေရာမှာအလောင်းက50ကျော်လောက်ဒီထဲခြံထားတယ်ပြောတယ်နောက်ထပ်တနေရာပေါင်းလိုက်တော့ကျွန်တော်ထင်တယ်ဒီနေ့ဒီရက်သေးတင်သူတို့ကြားတဲ့စည်ရင်းကတော့90အထက်ရှိမှာကျွန်တော်ဖက်ကတော့ကျွန်တော်ခဏမေးကြည့်လိုက်တော့နေရောက်လားမသိဘူးကြားတယ်ပြောတယ်ပြီးတော့10ယောက်ကျော်တန်ရရတယ်ပြောတယ်ကျွန်တော်ဖက်ကပ
ါဆိုတော့ဒီနေ့တိုက်ပွဲတွေမှာအစိုးရဘက်ကလေကြောင်းထိုးစစ်တွေရောရှိပါလ
ားလေကြောင်းတော့မရှိပါဘူးခင်ဗျာ
တော့စီရေးပြင်ဆင်မှုအနေအထားတွေကိုဟိုလေ့လာကြည့်မယ်ဆိုရင်ဒါမဲ့ရပိုင်းတွေအတွင်းပေါ့တိုက်ပွဲတွေအခြေအနေကိုဘယ်လိုခန့်မှန်းပါလဲ
။ကျွန်တော်ခန့်မှန်းတာတော့ပြင်းထန်ဖို့ပဲရှိပါတယ်။သူတို့လက်နဲ့ကြီးတွေလည်းအများကြီးတိုးထားတာတွေ့ရပါတယ်ခင်ဗျ။ပြီးတော့လူရင်အားလည်းတိုးထားတာတွေ့ရပါတယ်ခင်ဗျ။ကျွန်တော်ထင်တယ်အခုကျွန်တော်တို့ဒီကုကန်နယ်ထဲမှာတင်စက်ရင်ပေါင်း90နဲ့100ကျားမှာရှိမယ်ဗျ။တောင်းခွဲပုံကျွန်တော်ရှိမှာပါ
။ဒီရပိုင်းတွေမှာရောကုကန်တောင်ကုန်းစခန်းတွေကျနေတာဘယ်လောက်ရှိပါလဲ။
မရှိပါဘူးခင်ဗျ။ဟိုပြီးခဲ့တဲ့ပတ်တုန်းကတော့ကျွန်တော်ဒီအပြောင်းအရွှေ့လောက်တာရှိပါတယ်။ကျွန်တော်ဒီ strategy ရကျွန်တော်ဒီစခန်းတွေကိုပြောင်းရွှေ့ရပါတယ်။တစ်ဖက်ကလည်းဒီအမြောက်ဒီ energy တွေအများကြီးတုံးလာတာတိုးလာတော့ကျွန်တော်လည်းအပြောင်းရွှေ့လောက်ရတာဖြစ်ပါတယ်ခင်ဗျ
။ပြီးခဲ့တဲ့ရပိုင်းတုန်းကဒီလောက်ကန်မျိုးကိုဒုက္ခတွေတွေပြန်လာတဲ့ဒိန်းတွေကျွန်တော်တို့တွေ့ရပါတယ်။လောက်ကန်မျိုးကတကယ်ကိုတည်ငြိမ်နေပြီလားခင်ဗျ။
လောက်ကန်မျိုးကတော့ငကူကလေးကတိုက်ပွဲမဖြစ်ခဲ့ဘူးပါဦးခင်ဗျမြို့ထဲမှာကျွန်တော်ကြားတဲ့သတင်းကတော့ဒီနေဆက်125 125မှတ်တိုင်မှာကိုကန့်ဖက်မှာဟိုဒုက္ခတဲ့စခန်းရှိတယ်အဲ့ဒီဒုက္ခတဲ့စခန်းကို18ရက်နေ့နောက်ဆုံးထားပြီးတော့သူတို့ကထွက်စီထွက်ခိုင်းတယ်အဲ့ဒီဒုက္ခတဲ့တွေကို18ရက်နေ့တာအဝင်ထွက်တွေ့ရင်သူတို့ကလမ်းပစ်မယ်လို့တော့အမိန့်ထုတ်ထားပါတယ်ခင်ဗ
ျဦးထွန်းမြတ်လင်းကျေးဇူးပါခင်ဗျာ
ကိုညာဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ VOE သောတာရှင်တွေအနေနဲ့ VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပို့ပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်သလိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင် 1-232-382-999 ကိုခေါ်ဆိုနိုင်ပါတယ်။Pax number ကတော့ 1-232-382-9992 ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဧပြီလ23ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 50 24နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးကဏ္ဍဖြစ်ပြီးမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
တကွဲမရက်ပဲနဲ့တစ်ဖက်ကတိုက်နေတစ်ဖက်ကတနင်္ဂနွေလို့ပြစ်ခတ်ရဆေးရီဆောင်ရွက်နေတယ်သဘာဝသိမကြဘူးပေါ့ဒီကိစ္စလေးတွေလည်းလူကြီးတွေလည်းဒီချင်းချင်းပြောဆိုကြတာရှိပါတယ
်ဝပြည်သွေးစည်းညီညွတ်ရေးပါတီပြောခွင့်ရဦးအောင်မြင့်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုလည်းတိုင်းရင်းသတင်းလွှာကဏ္ဍမှာနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှတမ်းမာရေးကဏ္ဍကိုအခုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်တမ်းမာရေးကဏ္ဍမှာတော့ခြိကျိုးလက်ကျိုးဓာတ်တွေအကြောင်းကိုတင်ပြပေးသွားမှာပါမြန်မာနိုင်ငံမှာသတိလက်လွတ်မှုနဲ့လုပ်ငန်းခွင်အန္တရာယ်တွေကြောင့်တန်ရာရပြီးငယ်ရွယ်သူတွေအမျိုးသားတွေမှာခြိလက်အယိုးကျိုးတာပို့ပြီးတော့အဖြစ်များတယ်လို့အယိုးအထုကူတွေကဆိုပါတယ်။အဲဒီလိုမျိုးခြိလက်ကျိုးတာတွေကိုဘယ်လိုခွဲခြားသိနိုင်ပါသလဲ။ဖြစ်လာရင်ဆေးရုံမရောက်ခင်အရေးပေါ်ရှေးဥတ္တနာပြုစုမှုဘယ်လိုလုပ်ပေးနိုင်ပါသလဲ။ဒီအကြောင်းကိုအယိုးအထုခွဲစိတ်ဆရာဝန်ကြီးလည်းဖြစ်အယိုးယောဂပညာအငိမ့်စားဌာနမှုပါမောက်ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါမောက်ခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီအယိုးကျိုးတဲ့ကြေတနာပေါ့မြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ဖြစ်တာများပါတယ်ငယ်ငယ်လူငယ်ဘိုင်းနေကြောက်ကြရရတယ်ရွှေချူပြေလောက်ကြရတယ်အလုပ်ပြင်းများတော့ဘောပူပြီးရော
ဟုတ်ကဲ့ဒီကဘာကြောင့်ဖြစ်ရလဲ
ကျွန်တော်ဒီဘက်ကတော့သွားဆောင်လို့ဆရာတဲ့ခါမှာရက်တာရတာပေါ့ကျဲလက်ရှိသွားလာလို့ဆရာတယ်ဒီမှာငွေဆုံးလည်းကျဲဟက်စီလို့လောက်တာလေပေါ့
ဟုတ်ကဲ့ဒီတတိမမူမမိတာနဲ့နောက်လုပ်ငန်းကွင်အန်ဒီဟုတ်ကဲ့ဆရာဒီအယိုးကျိုးတာပေါ့ဆရာဘယ်လိုသိနိုင်မလဲဘယ်လိုလက္ခဏာတွေကိုကြည့်ရမလဲ
ပထမဆုံးတော့လက်ရှိနဲ့ကြည့်တာပေါ့လေယောကသူတို့ပြတော့လင်းတွေကတော့သူကဟိုဘက်ဒီဘက်နှစ်ဖက်နှစ်ဖက်ဇုံလိုက်ရှိတဲ့အခါကျတော့
ဟုတ်ကဲ့ဒီခြေတွေလက်တွေပဲပေါ့နော်လင်းမထွက
်ဟုတ်ကဲ့တစ်ဖက်နဲ့တစ်ဖက်ရှင်းပြရင်တော့အရင်ပြကြပါလေပြကြမယ်လည်းဆက်လက်ပြီးဥပမာအဖြစ်ပြောပါမယ်ပြကြလို့ရှိရင်တော့ကျိုးပြီးတော့ကောက်နေတာပုံမှန်နဲ့မတူတော့တာပေါ့ကောက်နေတယ်ကျော်ရက်လင်းနေတယ်အပြင်လင်းနေတယ်အင်းလင်းနေတယ်အဲဒါကတူသွားတယ်ကျောက်ကတူသွားတယ်အဲကလေးလေးကြီးကျရင်တော့ကျောက်ကပြစ်ပင်ချင်းချွန်ကျိုးကလေးတွေပြေးပြီးတော့အများကြီးတော့ဘာမလို့ကောက်သွားရင်တော့ပဲအဲနည်းနည်းလေးတစ်ခါတစ်ခါကြာရင်တော့အဲ့ရုံတော့ပြုံတော့အကြည့်ရဖြတ်တော့ပေါ့ဒါပေမဲ့ကျွန်တော်များများပြင်ပြခေါင်ကျိုးတယ်ဆိုတာလည်းတကယ်အပြည့်သာများပါတယ်နောက်ထပ်ကတော့လက်နဲ့စမ်းကြည့်တာပေါ့ကောက်နေနေရလေးငယ်နေရဆဲ့တဲ့ကိုပြစ်ကြည့်လိုက်လို့ရှင်နာတာပေါ့နာလဲဆိုတာမှဥမာဆိုလို့ရှင်သုံးမျိုးချပဲမကျိုးဘူးဒါပေမဲ့သားကြည့်တာဒါလည်းနာတာပဲအဲ့ဒီနာတာနဲ့မတူဘူးအယိုးနာတာအယိုးပေါ်မှာပြည်ရစမ်းပြလိုက်လို့ဆိုအတက်ခါအောင်နားရအောင်ပြောတော့တော့သူ့ကိုလှောက်ချမှုလောက်ခိုင်းပြတာလက်ကိုဆိုရင်မြောက်ချင်တာပေါ့မြောက်လို့ရတဲ့ဆိုဆိုအောင်ကြည့်ဖို့ပေါ့ဒီလက်ကောဆိုလက်ကောနားအယိုးကျိုးတယ်ဆိုလို့ဆိုလက်ကိုအပေါ်လာနာအောက်ချတာလောက်ခိုင်းပြလိုက်ရင်လောက်လို့မရဘူးပေါ့လာလဲလာတာအဲ့ဒီလိုပါပဲရှင်ကြည့်ရင်လည်းဝယ်လို့လောက်ခိုင်းပြလို့ရှင်မကျိုးတဲ့ဘက်ကိုလောက်ခိုင်းရင်လောက်လို့ရတယ်လူတွေပဲကလုပ်လို့မရဘူ
း။ဟုတ်ကဲ့ဆ
ရာ။လင်းစီရတော့လိုအပ်လင်းစီပေါ့လေ။ခြေောက်ပေါင်းလို့အောင်တရိုးလို့ခြေလုံးရိုးတို့ဒါရတော့အင်တန်လဲပါလေ။ပေါင်းပြိုးကျိုးတယ်ဆိုခြေောက်မတ်တည်ဆင်းလဲလို့မလို့မရတော့ခြေလုံးရိုးကတော့မြင်းနေရတယ်။တန်းလုံးလုံးပဲ။နောက်တစ်ခုကတော့တိုင်းတာပြည့်တပတ်နဲ့ပဲတိုင်းကြည့်လို့ရှိတယ်။ဒိုးကခြေရတယ်။ဒိုးနေတာတွေ့ရမှာပေါ့။အပြင်ကိုကောက်နေတယ်။ဘလောက်ကောက်တယ်။ 边我告诉你，我老告诉你，老古是我这个记得呀吧。然后现在办户口，一年嘛了嘞，我有的哩就路行了，现在比大户口哩，咱们三几年了，大家都一八年了，你们得上了两多呀我。咱们现在几年，两年三年，六项目六看几年，单穿几年，哎那里呢，三几年都。就他妈的话了，历来流行，伢子伢子叫嘛不哩，你那就不能去他那去，就他妈，这样子被套路了嘛。那就是流行嘞，流行下哈，然后贵嘞，然后那就又旧嘞，那么我旧嘞，这天又旧嘞，就流行下了。
ကျွန်တော်ကတော့တမန်ရပါပါဟုတ်ကဲ့အဲ့တော့အခုလိုဒီဆေးရုံရောင်းရင်တော့လေပိုသေးကြတော့ဗောဒါပေမဲ့ဆေးရုံမရောက်ခင်မှာတကယ်လို့ဒီအယူကျိုးတဲ့ခုနလက္ခဏာတွေသိလာပြီဆုံးဖြတ်နိုင်ပြီဆိုလို့ရှိရင်ဘလို့အရေးပေါ်ပြည့်စုံပေးဖို့လိုရမလဲရှေးဦးသူနာပြည့်စုံမှုဗောနော်ဘာမှတစ်ချက်ကအယူတစ်ခုပဲကျွန်တော်တတ်ပြလို့မရဘူးအဲ့နေရာမှာသွေးကြောတွေအာရုံကြောတွေတရားလေးပဲကြည့်လာမကြည့်လာဆ
ူမှတန်းလို့ရမှာပေါ့
ဟုတ်ကဲ့အဲ့တော့ဒီသူသတိထားတဲ့နေရာတွေရှိလား
စောင့်နေတယ်ဆိုလို့ရှိရင်ဟိုမှာဒူးနာပြိုးတာတွေရှင်သတိထားရမယ်ကျော်စစ်နာမှာပြိုးလို့ရှင်လည်းသတိထားရမယ်အပြည့်ကြော်တွေပါကြည့်ကြတာရမယ်အာရုံရောလည်းဖြစ်နိုင်တယ်ပေါ့လေအဲဒီမကွင်ရိုးတွေဖြစ်လို့ရှိရင်လည်းအဲထဲမှာရှိတဲ့တွေးကြော်တွေအာရုံရောတွေကြည့်နိုင်တယ်ဆိုတာသိတယ်ပြီးတော့စောင့်နေတဲ့ချက်ချင်းဆွဲဖြောင်းလိုက်ဖို့လိုပါတယ်အဲ့ဒါဆိုလို့ရှိရင်အယူကျိုးရဲ့အစနဲ့ညစ်နေလို့ရှိရင်လည်းသောသွားရတဲ့ချက်ချင်းတွေတက်တာတော့တချို့ကျတော့လေမြန်မာကောက်နေတဲ့အလိုက်တဲ့ကုသမှုတွေရတာမြန်မာလူတွေရှိတယ်ပေါ့ဒါမှမဟုတ်အပြင်တော့သူ့ပုံမှန်အတိုင်းပြန်ဖြစ်အောင်ဆဲချလိုက်ရင်တော့ရနိုင်တယ်ဟုတ်ကဲ့ကျတော့စနစ်တော့မှာပေါ့လေ
ဟုတ်ကဲ့ချက်စီတာ
ပါဆရာဟုတ်ကဲ့ချက်စီတာပေါ့အဲစနစ်လောက်ကရေးကြည့်တဲ့ချက်တိထားမှာရိုးကြတာမှာနှမျိုးရှိတာပေါ့လေတစ်မျိုးကအနောက်ချက်တာကပေါက်ပြဲသွားတာအမျိုးကတော့ close structure ပေါ့။ close structure ဆိုအပြင်ကပိုးရွေးဝင်မှာဆိုရင် open picture ဆိုတော့ကျတော့အပြင်ကပိုးရွေးဝင်မှာဆိုတော့အဲ့တော့အနာရှိလားအနာရှိတယ်။သွေးထွက်လားဆိုတော့သွေးထွက်တာကိုသိအောင်ရင်လည်းပါ။ဟိုရင်တော့တင်ရမှာပေါ့ဗျာ။ပေါင်ရင်းတို့လက်ရင်းတို့လက်မောင်းရင်းတို့သမဂ္ဂရေးစီရပေါ့။ဟု
တ်ကဲ့သွေးတိတ်ကျိုးပါဆရာနော်
။ဟုတ်ကဲ့ရှိရကျိုးစီပြီးအဝတ်နဲ့ဖြစ်ပြီးစီရပေါ့လေ။အင်တာနော့အမြင်တော့ကြည့်ရတယ်ตอนนี้ที่เห็นน่ะผีไล่เนี่ยคือว่าไล่ป่าลาพี่แล้วน้ํามาญาณเนี่ยไม่มีเสียใจตะคาฉีพี่แล้วตะคาเปียพี่ไอ้โลกเนี่ยอุตตมุเป็นเนี่ยเนี่ยยောက်สิแล้วต้องชอบที่ที่ทาลงเสียวันนี้ไปนายไปเนี่ยเนี่ยช่วยอ่ะชอบต่อด้วยแท้อ่ะแฟกเตอร์นี่ซีซ้อนနိုင်เนี่ยไอ้โหลไม่ผิดอ๋อไพเพรสเชอร์ไปอ่ะอนาคตมาช่วยถอดตาตัวไล่ชิงตีได้แล้วไอ้เราวัดตํานานเนี่ยบาหมดทุกเนี่ยเสร็จพี่แล้วအဲ့ဒီပေါ်မှာလေအပြန်နေပြောတန်လေးဆင်ဖြစ်ဖြစ်ဘုန်းနဲ့ဖြစ်ဖြစ်ဖြီးထားတန်လေးကို control ရတယ်ပေါ့လေနောက်တစ်ချက်ကတော့ကျွန်တော်ပြင်လို့တာပဲပေါ့ပြင်လို့တာမှာကျွန်တော်ညမှဖြစ်ဖြစ်နေပေါ့လေဥပမာဆိုလို့ရှိရင်ကြီးပါလာရဲ့ကြီးရင်ပြင်လို့ရတာပဲအခုတော့ကြီးရခေါက်ကြီးရလည်းပါတယ်သူအခြေတော်လို့လို့ရတော့အဲ့ဒါနဲ့ပူးပြီးတော့ဖြီးလိုက်လို့ရှိရင်ရတာနောက်တစ်ချက်ကတော့ရရဖြစ်ဖြစ်ပေါ့လေဝါရရစတာရရမင်းတို့ဘာမှမရှိဘူးဆိုရင်တော့အပေါ်ပိုင်းလင့်ဆိုလို့ရှိရင်ကိုယ်နဲ့ပြီးမှဆက်ပြီးဆောင်ရံထားပြီးကိုယ်နဲ့တွဲပြီးတော့ခြိတတ်လို့ရှိရင်ရတယ်။နောက်တစ်ခါခြိတော့ခြိအောင်ကြောင်းပူးတတ်လို့ရတယ်။ငြိမ်သွားတာပေါ့လေ။ထုတ်တာနည်းသွားတဲ့အတွက်အဲမှာခြိခဲ့ပြီးပူပြီးတော့မဖြစ်လာဘူး။ဒီတိုင်းထားရင်းပြီးပြန်လာလို့ရှိရင်တော့လှုပ်တာနဲ့အဲကစက်သားတွေရောအာရုံရောရောကြိုးကြောရောပူပြီးတော့ခြိခဲ့တာရသွားမှတော့
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်။ကိုဝင်းမင်းရဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလေရှင်အခုဆက်ပြီးတော့နားဆင်ရမယ့်မြမအရေးသုံးသက်ချက်ကိုထုတ်လင်းပေးပါဦးမယ်လွန်ခဲ့တဲ့အနှစ်အစိတ်အတွင်းမှာလေယာစီးပွားရေးလုပ်ငန်းကြီးတွေပေါ်ထွက်လာတာနဲ့အတူလေယာမဲ့ဥယေတိုးပွားလာပုံကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါလေရှင်
ရသသမိုင်းအစိုးရဖွဲ့ပြီး3လအကြာ2017ဇွန်လမှာချင်းနယ်ဒေသဖွံ့ဖြိုးရေးနဲ့စီးရင်နွမ်းပါမှုလျှော့ချရေးဟာအရေးကြီးကြောင်းသမ္မတဦးသိန်းစိန်ကပြောပါတယ်။ဒါပေမဲ့တိသာမြင်သာနေတာကတော့လေယာမြင့်ဥယျာဉ်တိုးပွားပြီးလေယာစီးပွားရေးလုပ်ငန်းကြီးတွေများလာတာပါပဲ။ဒီကိစ္စကိုနှစ်နဲ့ချီးပြီးလစ်လာနေသူ K Kevin Woods ကcommercial agriculture expansion in Myanmar ဆိုတဲ့95မြေနာစာတမ်းကိုလွန်ခဲ့တဲ့လကထုတ်ဝေလိုက်ပါတယ်။ဦးသိန်းစိန်အစိုးရတက်တန်း2နှစ်အတွင်းလေယာစီးပွားရေးကုမ္ပဏီပိုင်မြေပမာဏဧကတ်2တန်းက5တန်းအထိတိုးသွားပါတယ်။စိုက်ပျိုးရေးလုပ်ငန်းကြီးတွေလုံနိုင်ဖို့ဆိုတဲ့ရွယ်ချက်နဲ့1997ကစပြီးခရိုနီကုမ္ပဏီတွေကိုစေအစိုးရကမြေဧကတ်အများအပြားဈေးပေါ်ပေါ်နဲ့ဝေငှခဲ့ပါတယ်။ဆင်းနစ်ကြတော့2001မှာမြေဧကတ်တပန်းကျော်မှာလေယာလွတ်ခွင့်ရတဲ့ကုမ္ပဏီတရာကျော်ရှိလာပါတယ်။နောက်10နှစ်အကြာ2017မှာဦးသိန်းစိန်အစိုးရတက်လာတဲ့အခါကုမ္ပဏီ200လောက်ဟာမြေဧကတ်နှစ်တန်းကျော်မှာစီးပွားရေးလွတ်ခွင့်ရထားတာကိုတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရတက်တန်းတစ်နှစ်ကြာလာတဲ့အခါစီးပွားရေးလုပ်ငန်းတွေလက်ထွဲရောက်သွားတဲ့မြေပမာဏဟာဧကတ်3တန်းခွဲရှိလာပါတယ်။
မြေယာမဲဘွားရောက်သွားတဲ့လေသမားဦးရေဟာအမြဲတမ်းတိုးပွားနေပါလေ။နေရာဒေသကိုလိုက်ပြီးလေယာမဲဦးရေအနည်းနဲ့အများရှိလာပါလေ။အရှေ့ပိုင်းဒေသဒိုင်းရင်းသားနေမြေမှာတော့နေရက်ထာနေကိုစွန့်ခွာရသူတွေတိမ့်ချီပြီးရှိလာပါလေ။ဒါကြောင့်လွတ်လပ်မှုအနည်းချင်းရှိလာတဲ့အခါမှာကန့်ကွက်ဆန္ဒပြတာတွေများပြားလာတာဖြစ်ပါလေ။2023ရောက်တော့လေယာစီးပွားရေးလုပ်ငန်းကြီးတွေလက်ထဲလွှဲပြောင်းပေးလိုက်တဲ့မြေယာဧကဟာ၅တန်းကျော်နေပြီဖြစ်ပါလေ။ဒါပေမဲ့လုတ်ခွင့်ပေးထားတဲ့မြေမှာ25ရာခိုင်နှုန်းကသာစိုက်ပျိုးရေးလုပ်တယ်လို့မီရှိဂန်တက္ကသိုလ်ထုတ်2014လေယာစီးပွားရေးစာတမ်းမှာဖော်ပြပါတယ်။လုတ်ခွင့်ပေးထားတဲ့မြေမှာဘာမှမလုပ်ဘဲထားတာကိုအစိုးရကသိပေမဲ့အရေးယူတာမျိုးမရှိဘူးလို့ဆိုပါတယ
်။လူရေ90ရာခိုင်နှုန်းနေထိုင်တဲ့ကျေးလက်ဒေသမှာမြေမဲ့ရာမဲ့တွေများများလာပြီးဆင်းရဲကြက်တီးလာရပုံကိုပြည်တွင်းပြည်ပအဖွဲ့အစည်းမျိုးစုံကကွင်းစင်းလေလာပြီးအစင်းခန်းစားရရေးကြပါသည်။တိုင်းရင်းသားနဲ့အရတာအသင်းဖွဲ့တွေဟာအခါအားလျော်စွာအစင်းခန်းစားထုတ်ပြီးမြေယာပြဿနာကိုမီးမောင်းထိုးပြကြပါသည်။နိုင်ငံခြားအဖွဲ့အစည်းတွေထဲမှာတော့ Netherlands အခြေစိုက် Transnational Institute ဟာဒီကိစ္စမှာအများဆုံးရေးပါသည်။ American တက္ကသိုလ်တွေဖြစ်တဲ့ Harvard, Yale, Columbia နဲ့ Michigan ကလေလာရေးအဖွဲ့တွေကလည်းရေးတာမှုလေယာဉ်နဲ့ပတ်သက်တဲ့စာရန်ပေါင်းအစိတ်30လောက်ရှိပါသည်။လူရည်အများဆုံးရှိတဲ့ကျေးလက်မှာလေယာမဲ့ပေါ်များပြီးစီးရင်တွင်နဲ့နေပုံကိုအစင်းခံစားအားလုံးမှာပေါ်ပြကြပါတယ
်2012မှာပြဋ္ဌာန်းတဲ့လေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာတိုးတက်မှုအနည်းချင်းရှိပေမဲ့မရှင်းလင်းဘူးလို့ဥပဒေပညာရှင်ရောဘတ်အိုဘန်ဒော့ဖ်က2012နိုဝင်ဘာမှာဝေဖန်ထားပါတယ်လေယာစီးပွားရေးလုပ်ငန်းတွေပေါ်ထွက်အောင်သာအားပေးပြီးတနိုင်တစ်ပိုင်စိုက်ပျိုးတဲ့လေသမားလေးကိုအကာအကွယ်မပေးနိုင်တဲ့ဥပဒေလို့ဆိုပါတယ်အမျိုးသမီးရဲ့ဒန်းလူကြီးလူလုတ်ပိုင်နိုင်ခွင့်ကိုလည်းအတိမတ်ပြုဖို့ပြက်ကွက်နေပါတယ်။လေလုတ်ခွင့်ကိုပယ်ဖြတ်နိုင်တဲ့အာဏာအစိုးရမှရှိတာမို့လေသမားတွေကိုဒီအာဏာဇက်ကနေမကာကွယ်နိုင်ပါဘူး။ဒါကြောင့်ဒလိထုံးစံမှာစိုက်ပျိုးခွင့်ရှိတာကိုအစိုးရကအတိမတ်ပြုဖို့လိုပါတယ်။အရက်သားနဲ့လေသမားအဖွဲ့ကိုတိုင်ပင်ပြီးလေယာမြေဥပဒေနဲ့မြေလွတ်မြေလက်မြေရိုင်းဥပဒေကိုပြင်ဆင်ဖို့အကြံပေးထားပါတယ်။
ကြည့်လေလူရည်မှာလေယာမဲ့အရေးအတွက်ဟာ30က50ရာခိုင်နှုန်းအထိရှိတယ်လို့ကမှားပါတယ်။မြေယာမဲ့ဥယျအများဆုံးကိုပဲခူးတိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်မှာတွေ့နိုင်ပါတယ်။မန္တလေးတိုင်းကမြို့နယ်၅ခုမှာလူရည်69ရာခိုင်နှုန်းကလေယာမဲ့ဖြစ်နေပါတယ်။ကချင်ပြည်နယ်မှာလည်းလူရည်50ရာခိုင်နှုန်းကျော်မှာလေယာမရှိပါဘူး။မွန်ပြည်နယ်မှာမြို့နယ်6ခုမှာလူရည်95ရာခိုင်နှုန်းဟာလေယာမဲ့တွေပါ။ဒါကြောင့်မြေဝေငှမှုကိုချက်စင်းရဆိုင်ပြီးမြေမဲ့မှုပြဿနာကိုအရင်ဆုံးရှင်းမှုလေယာဉ်ကြီးအစဉ်ခါစားအားလုံးကအကြံပေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်ကမြေအားလုံးကိုအစိုးရကပိုင်ပါတယ်။ဒါကြောင့်အခရီးလိုက်စားတဲ့အစိုးရလက်ထက်မှာမြေပိုင်ရှင်အစိုးရဟာထင်သလိုလုပ်နိုင်ပါတယ်။မြေယာဉ်နဲ့ဆိုင်တဲ့အာဏာပိုင်တွေကတော့စိုက်ပျိုးရေးဆင်ညောင်းဌာနနဲ့တတော်ရေးရာဌာနဖြစ်ပါတယ်။ဒီအမျိုးမျိုးကိုဥပဒေအမျိုးမျိုးနဲ့ကြည့်လို့ရတဲ့အတွက်အလွန်ရှုပ်ထွေးပြီးလုံလီးလုံတုံအမျိုးမျိုးရှိနေတာဟာအငင်းပွားစရာဖြစ်နေပါလေ။လုံးလုံးစဲမှာတော့ကြီးလက်ဖွံ့ဖြိုးရေးနဲ့စည်ရဲမှုညှော်နေရေးကိစ္စဟာအပြောတွေတလောက်အကောင့်ထည့်ဖို့ကိုခက်ခဲနေပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ကြပါလိမ့်ရှင်။
ရောရှိမြန်မာ
အခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်းဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်အလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပအဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုစနေနေ့အင်္ဂါညပိုင်းစီစဉ်ဒီမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်အင်္ဂလာပါရှင်ကျွန်မကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မလို့နဲ့ရခိုင်တက်မလို့တို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဒေသခံ400နီးပါးဟာစစ်ပြည်ဒုက္ခသည်တွေအဖြစ်တင်းရှောင်နေကြရပါတယ်ကချင်ပြည်နယ်အတွင်းလာရောက်အလုလုကန်နေတဲ့ရခိုင်ရွှေပြောင်းအလုသမားတထောင်ကျော်ကိုနေရဲရင်းကိုပြန်ပို့ဖို့စီစဉ်နေကြတယ်ဆိုတာနဲ့ဝါပီတွေးစီညီညွတ်ရေးတက်မတော်ရဲ့ပြောရေးဆိုခွင့်ဦးအောင်မြင့်နဲ့မင်းမြန်ချက်တွေကိုကြားသားရမှာပါရှင
်ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေပြီးဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေအဖြစ်နှိစက်ရာတွေမှာခိုလုံနေကြရပါတယ်။ April 18ရက်နေ့နနက်ပိုင်းကတောက်တော်မြို့နယ်စပားစိတ်ကျေးရွာနဲ့အောင်လန်ချောင်းကျေးရွာအနီးမှာရခိုင်တက်မတော် AA နဲ့မြမတက်မတော်တို့၅ကြိမ်ခန့်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအနေနဲ့စစ်ပြေတိမ်းရှောင်နေရတာပါ။တောက်တော်မြို့နယ်ကအောင်လန်ချောင်းရွာမိရှို့ဖြစ်ဒီခံရပြီးစစ်ဘေးကြောင့်တင်းရှောင်တဲ့ရွာလေးရွာကဒုက္ခသည်400ကျော်ဟာစပားစိတ်ရွာမှာခိုလုံနေထိုင်ကြပါတယ်ဒုက္ခရောက်နေကြတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်တောက်တော်မျိုးကလူမှုကူညီရေးအသင်းတွေစီစဉ်နေပေမဲ့ April 20ရက်နေ့ကစပြီးဒုက္ခသည်တွေနေထိုင်နေတဲ့စပားစိတ်ရွာကိုမြမတက်မတော်ကစခန်းချထားပြီးဝင်ခွင့်ထွက်ခွင့်တွေပိတ်ထားတဲ့အတွက်အစားအသောက်တွေအခက်အခဲတွေကြုံနေရတယ်လို့စပားစိတ်ရွာကဒေသခံတဦးကပြောပါတယ
်ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လာရောက်အလုလုကန်နေတဲ့ရခိုင်ရှေ့ပြောင်းအလုတမားတထောင်ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ကြီးနားမြို့ရှိရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒူဥက္ကရာဦးဖြူတာခြေကပြောပါတယ်ရခိုင်ရှေ့ပြောင်းအလုတမားအိမ်ထောင်စု186အိမ်ထောင်လူအယောက်တထောင်ကျော်ကိုနေရပြန်နိုင်ဖို့အတွက်ဧပြီလ20ရက်နေ့မှာကချင်ပြည်နယ်လုံးချုံရင်းနဲ့နယ်စပ်ရေးရာဝန်ကြီးပုံမူကြီးတန်းအောင်စီကိုစာတင်ပြီးတောင်းဆိုထားတယ်လို့ဦးဖြူတာခြေကပြောပါတယ်ကချင်ပြည်နယ်အတွင်းရခိုင်ရှေ့ပြောင်းအလုတ္တမဥယေပောင်းတတိန်ကျော်ခန့်ရှိနိုင်ပြီးတနိုင်ဟူကောင်းတေတာဖားကန့်ကြောက်စိမ့်တူးဖော်ရေးလုပ်ငန်းရှေ့တူးဖော်ရေးလုပ်ငန်းပြင်ဝိုင်းမော်မြို့နယ်လောစာတေတာတလျှောက်မှာရှိတဲ့ငပြောချံတွေမှာအလုလုကန်နေကြတာဖြစ်ပါတယ်ရခိုင်ရှေ့ပြောင်းအလုတ္တမအများစုဟာရခိုင်ပြည်နယ်မြင်းပြားမြို့ကြောက်တော်မြို့မြေပုံနဲ့ပောက်တော်တို့ဘက်ကဖြစ်ပြီးသူတို့တွေနေရရင်ပြန်နိုင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းပြီးဆောင်ရွက်ပေးနေကြတာဖြစ်တယ်လို့ဦးဖြူတာခြေကပြောပါ
ရှမ်းပြည်အရှေ့ပိုင်းတာချီလိပ်မြို့နယ်မှာမိုးတက်လေပြင်းကျရောက်တာကြောင့်လူတဦးသေဆုံးပြီး6ဦးဒဏ်ရာရရှိပြီးတော့လူနေအိမ်20ကျော်လေပြင်းနဲ့အတူပျက်စီးသွားခဲ့ပါတယ်။ April 20ရက်တနင်္ဂနွေနေ့ညနေပိုင်းကမိုးတက်လေပြင်းကျရောက်ခဲ့တာဖြစ်ပါတယ်။ဒဏ်ရာအပြင်းထန်ရရှိခဲ့တဲ့လူငယ်3ဦးကိုတော့ထိုင်းနိုင်ငံဗက်ချန်းကမယ်ဆိုင်ဆေးရုံကြီးကိုပို့ဆောင်ကူသထားတယ်လို့စိုင်းတွင်ကပြောပါတယ်။ tipping pimi bi, they zoned out to lunge, sign la, at that such on the year along gule, but to who name are, you are the rega, the joop, egebare, any name are where shambi meopine, tibo, la show, muse, muro male, mota libian jaya mujang, lune, ain, zis and cane, pisi, to long you know, libian to a mia, bia, piaci, carello, diabare.
ပကိုးတိုင်းဒေတာကြီးရဲ့အတွင်းမှာတင်းစီခံရတဲ့လေယာမြေတွေကိုပြန်လည်ရရှိဖို့၎င်းဒေတာကကြေးရွာပေါင်း20ကျော်ကဒေတာခံတောင်တူတဲ့ဓမ္မတွေဥဆောင်ပြီးတော့အီဘီလာ14ရက်နေ့မှာတင်းစီခံမြေယာကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီရဲ့ဖွဲ့ဝင်15ဦးပါဝင်ကြပြီးကော်မတီဖွဲ့စည်းခြင်းဟာမတရားတင်းစီခံမြေယာတွေကိုပြန်ရဖို့အတွက်သာဖြစ်တယ်လို့ကော်မတီကောင်ဆောင်တစ်ဦးဖြစ
ထိုင်းနိုင်ငံမဟာထိုင်ဒေတာစူပါစတုံးမော်တော်ကားတာယာဆက်ယုံမှာအလုလုကိုင်နေကြတဲ့မြန်မာရွှေပြောင်းအလုတမအယောက်900ကနေအလုတမရပိုင်ခွင့်အခွင့်ရေးအတွက်ဧပြီလ22ရက်နေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ အခုဆန္ဒပြပွဲမှာအလုတ်သမားတွေရဲ့တောင်းဆိုချက်တွေဖြစ်တဲ့လောက်အားခတုံးမြင့်ရေးအလုတ်အနာယူခွင့်စေဝါကုသခွင့်နဲ့တခြားတောင်းဆိုချက်တွေကိုထိုင်းလုပ်ငန်းရှင်တွေကနေလိုက်လျောခဲ့တယ်လို့အလုတ်သမားတဦးဖြစ်တဲ့ဦးအရှိကြီးကပြောပါတယ်။အခုလိုတောင်းဆိုဆန္ဒပြရတာဟာအလုတ်ခွင့်အတွင်းတင်းကျပ်တဲ့စည်းကမ်းချက်တွေချမှတ်လာတဲ့အတွက်ကြောင့်လို့လဲအလုတ်သမားတဦးကပြောပါတယ်။ထိုင်းနိုင်ငံမဟာထိ
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။
လာမယ့်မေလဆန်းပိုင်းမှာဝါပီသွေးစီညညရေးတက်မလို့အခြေဆက်ရပန်းဆန်းမျိုးမှာတိုင်းသာလက်နက်ကင်တပ်ဖွဲ့တွေညီလာခံတရက်ချင်းပါမှာဖြစ်ပါတယ်။အဲ့ဒီညီလာခံဟာတခြားဒေသမှာပြုလုပ်ခဲ့တဲ့ညီလာခံတွေနဲ့ဘာတွေကွာခြားမှုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေဝါပီသွေးစီညညရေးပါတီပြောခွင့်ရဥအောင်မြင့်ကိုဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်။
လာမဲဒီမီလာဆမ်းပိုင်းမှာဆရာတော်ဝပီတွေးစီညွေတမ်တော်ဌာနချုပ်ပန်းဆမ်းမှာလည်းနဲ့ကင်တိုင်းတပ်ဖွဲ့ညီလာခံတဲ့ကျင်းပမယ်လို့တည်ရပါတယ်အခုတွေ့ဆုံမှုကပါထူးခြားမှုတွေရှိလာနိုင်မယ်လို့ထင်တယ်ခင်ဗျာ
ကျွန်တော်တို့ကမူလကလည်းမနစ်ကပေါ့နော်တိုင်းရင်းသားညီကိုဖွဲ့စည်းပြီးနှစ်ဖွဲ့သုံးဖွဲ့ကတနိုင်ငံလုံးပြစ်ခတ်ရဆေးရရလည်းဆွေးနွေးလာကြပြီးဟိုကြံ့ကြမှုတွေရှိနေတယ်ဟိုဝဖွဲ့စည်းရနေပြီးတော့အမှတ်ကထပြုပြီးတော့ဒီလည်းပန်းစမ်းမှာအစီအွေတစ်ခုခေါ်ယူပြီးတော့ဒီလုံးတိုင်းသာအရာပြစ်ခတ်ရဆေးရေးမြန်မြန်လေးတွန်းဆောင်နိုင်ဖို့ဒီသဘောရှိတယ်ဒီဟာကတပိုင်းပေါ့ညီကိုတိုင်းသာအဖွဲ့စည်းတွေရဲ့တောင်းဆိုချက်ကိုကျွန်တော်တို့ကဆုံးဖြတ်ပေးလိုက်တာဖြစ်တယ
်ဟုတ်ကဲ့မြန်မာဆိုရနဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အကြားမှာအပြစ်ခတ်ရဆေးရေးသဘောတူညီချက်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့ပြီးပြီဆိုပေမဲ့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ဒေသတို့ဘက်မှာတိုင်းဒေသအဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလျှော့ကြတည်တဲ့အခြေအနေမှာရှိနေပါတယ်။ဒီလိုအခြေအနေမှာအပြစ်ရဲ့ရေလက်မှတ်ရေးထိုးတဲ့ပုံမှာရောဘယ်လိုမြင်မိလဲခင်ဗျာ
။တနိုင်ငံလုံးပြစ်ခတ်ရဆွေးရေးတနိုင်ငံလုံးရဲ့ညီညာရေးဥတည်ချက်ဟာဆိုလို့ရှိရင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲ။တပွဲမရက်ဘဲနဲ့တစ်ဖက်ကတိုက်နေတစ်ဖက်ကတနိုင်ငံလုံးပြစ်ခတ်ရဆွေးရေးဆောင်ရွက်နေတယ်ဆိုတော့ဘာမှတိတ်မကြဘူးပေါ့။ဒီကိစ္စလေးတွေလည်းလူကြီးတွေလည်းဒီဆွေးနွေးကြောဆိုကြတာရှိပါတယ်။
အစိုးရဘက်ကတော့ကိုကန့်ရခိုင်တပ်မတော်ပလောင်တပ်ဖွဲ့တို့ကိုညီလာခံမတက်ရောက်စေဖို့ဖိအားပေးမှုတွေလုပ်နေတယ်ဆိုတော့တကယ်လို့ပေါင်ဆန်းညီလာခံကိုတရားဖွဲ့တွေတက်မယ်ဆိုရင်ရောအစိုးရနဲ့ UWS ရဲ့အကြမ်းဆက်ဆံရေးအနေအထားအဟန့်တမဖြစ်စေနိုင်ဘူးလားခင်ဗ
ျကျွန်တော်တို့အဖွဲ့စည်းတစ်ဖွဲ့တည်းရဲ့သဘောထားမဟုတ်ပါဘူးတိုင်းနန်းညီကိုအဖွဲ့စည်းတွေအလုံးရဲ့သဘောထားလည်းဖြစ်တယ်လေသူတို့ရဲ့သဘောထားသူတို့ရဲ့ယက်တိမှုပေါ့နော်သူတို့လည်းဆွေးနွေးတင်ပြနိုင်ဖို့ဒါကတစ်ဖက်လမ်းပွင့်ပေးတာဖြစ်တယ်တစ်ဖက်ကလည်းကျွန်တော်တို့အဖွဲ့အစည်းတွေကလည်းသူတို့ကိုပူးတွဲခေါ်သွားဖို့လိုအပ်ပါတယ်
။အော်ဟုတ်ကဲ့အခုလိုပြောကြားပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ဆက်ပြီးတော့မြန်မာအစိုးရနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့အကြားနှစ်နှစ်နီးပါးဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာဘာအားနည်းချက်တွေရှိနေပါသလဲဘလို့ပြင်ဆင်တိုးချဲ့သွားမယ်ဆိုတာကိုနိုင်ကွင်းအင်ကနေအခုလိုစူးစီးတင်ဆက်ထားပါရရှင
်ကရင်နေမျိုးရာတိုးတက်ရေးပါတီနဲ့အစိုးရတို့ကြားဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာ အသိပဲကွယ်လန်းမှုရှိနေတယ်လို့ဒီထက်ပိုမှုကောင်းမွန်အောင်ကော်မတီကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ KMPP ရဲ့သွင်းမှုဦးအောင်စန်းမြင့်ကပြောပါတယ်
ဘာလဲသူချက်နဲ့သူတို့ကလည်းသူချက်မှာပေါ့ဒိုင်မွန်ဒီကိုင်းကော်ပီကရေတော့သူတို့တိတိပြည့်စုံထားတာကတော့ဆက်ပတာရှိရင်းကော်ပီပေါ့ဗျာကျွန်တော်ကတော့လေးတာတော့ရှိကော်ပီအဲ့ဒီတိတ်ပဲသူကလွဲနေတယ်ဒါနဲ့ဒီကတော့ဒိုင်မွန်ဒီကိုင်းကော်ပီမှာလေးတာတော့ရှိလို့ကလည်းလုံးတယ်သုံးတတ်တာလည်းလုံးတယ်နောက်မှဆက်ပတာဖြစ်လာလည်းသူချက်နဲ့လုံးတာ
လာမယ့်ဧပြီလ29ရက်နေ့မှာငင်းချမ်းရီပူးသွဲစောက်ကြီးရေးကော်မတီ GMC ကိုထပ်မံတိုးချက်ဖွဲ့စည်းသွားမှာဖြစ်ပါတယ်။ဒီလိုတိုးချက်ဖွဲ့စည်းရမှာအရက်ဖက်လူမှုဖွဲ့စည်းကပုံကူတင်နဲ့တိုးချက်ဖွဲ့စည်းသွားမယ်လို့လည်းဦးအောင်စန်းမြင့်ကပြောပါတယ်။2013ခုနှစ်ဇွန်လအတွင်းမှာပြုလုပ်ခဲ့တဲ့ KMPP နဲ့အစိုးရတို့ကြားဒုတိယကြိမ်ပြည်ထောင်စုအဆင့်ငင်းချမ်းရီစုနေပွဲမှာပူးသွဲစောက်ကြီးရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းလက်တွေ့မှာလုပ်ငန်းကောင်ထယ်ပေါ်နိုင်ခြင်းမရှိဘူးလို့ဦးအောင်စန်းမြင့်ကပြောပါတယ်။
အလိုလားဖွဲလိုက်တယ်ဒီကရမ်းရဲ့ joint monitoring committee ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကိုပေးချာဒီရေးဆွဲခဲ့ရဘူးဒါကြောင့်ကျွန်တော်ရှင်းွေးတယ်ဒီတစ်နေ့ကျော်တည်းမှာတစ်ခါမှမဖြစ်ဘူးလား
ကရင်နေမျိုးရာတိုးသက်ရေးပါတီနဲ့မြန်မာအစိုးရတို့ကြားမှာစည်ရေးသိမ်းမှမှုအခြေအနေမရှိပေမဲ့လည်းမြန်မာစစ်တပ်ရဲ့စည်ရေးလှုပ်ရှားမှုတွေဟာဒေသအတွင်းပြည်သူတွေအတွက်စိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဦးအောင်စန်းမြင့်ကအခုလိုဆက်ပြောပါတယ်
ဒါဆိုရင်ဒီကြည့်ကြောင်းဒီမှာသူတို့ကအမြောက်ကြီးယူလာပေးနာမှာသွားထူလာတယ်နောက်ပြန်မှကျွန်တော်တို့ချိန်လာတယ်တူချဲလာတယ်နောက်လူကြီးလည်းတချို့ချို့တချို့ဝကအဲ့ဒါမျိုးတွေပေါ့
မြန်မာအစိုးရနဲ့တိုင်းဒါလက်နက်ကင်ဖွဲ့တွေနဲ့အပြစ်ခံရစရေးဆွေးနွေးခဲ့ပြီးနောက်ပိုင်းမှာစစ်ရေးပဋိပက္ခတွေကိုရှင်းကြားဖို့အတွက်ပူးသွဲစောက်ကြည့်ရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတော့စစ်ရေးချင်းတွေတင်းမာနေစေချင်းတွေမှာရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေကြောင်းဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေအဖြစ်စပားစိတ်ကြေးရွာမှာခိုလုံနေကြရပါတယ်ကချင်ပြည်နယ်အတွင်းလာရောက်အလုတ်လုတ်ကင်နေကြတဲ့ရခိုင်ရွှေပြောင်းအလုတ်သမား1000ကျော်ကိုနေရပ်ပြန်ပို့ဖို့စီစဉ်နေတယ်လို့မြချင်းနာမြို့ရခိုင်စာပေနဲ့ရင်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဦးဖြူသာချေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။မနေ့ကတောက်ကြနေမနေ့ဖက်6နိုင်ကနေ9နိုင်အထိစီစဉ်တွေကိုတော့လှိုင်းတိုမီတာ32 40 49နဲ့ဒုတိယပိုင်းနိုင်ဝက်မှာလှိုင်းတို50နဲ့လှိုင်းလက်မီတာ190တွေကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တောက်ကြနေမနေ့ခင်းနားဆင်ကြရမယ့်စီစဉ်တွေထဲမှာတော့ကြက်မာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ကြာသာပတင်းနေ့ညပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်ရှင်။စီစဉ်ဆုံးမတက်ခင်မှာနိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးကတက်လှည့်ကြေညာပေးပါဦးမယ်ရှင
်။အာဖဂန်နဲ့ပါကစ္စတန်နဲ့ဇမအမေရိကန်တပ်ဖွဲ့တွေလက်ချက်နဲ့အခိုင်အတာအကျဉ်းဖက်သမားတွေဖမ်းဆီးထားတဲ့တရားခဏနေမတော်တဆတည်ဆုံသွားတဲ့အကြောင်းအမေရိကန်အစိုးရကပြောပါတယ်။တရားခဏဦးကတော့မောင်းနှမဲ့ဒရုန်းလေယာဉ်နဲ့တိုက်ခိုက်မှုတွင်သေဆုံးတာလို့လည်းအစိုးရတာဝန်ရှိသူတချို့ကပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံသားဝါရန်ဝိုင်းစတိုင်နဲ့အီတလီနိုင်ငံသားဂျိုဗန်နီလိုပေါတိုတို့မတော်တဆသေဆုံးသွားတဲ့အပေါ်သမ္မတဘယ်ကိုဝါမကူရယ်လည်းဝါနေစကားပြောကြားခဲ့ပါတယ်။ယမန်နိုင်ငံမှာဆော်ဒီအာရေဗျနိုင်ငံကဥဆောင်ပြီးလေကြောင်းကတိုက်ခိုက်မှုတွေတရားဝင်အဆုံးသတ်ကြောင်ကြေညာခဲ့ပြီးဒုတိယနေ့ဖြစ်ဒီကနေ့မှလည်းဟူသီသဘုံတွေကိုပုံချဲတိုက်ခိုက်ခဲ့ပါတယ်။အနာကဖျက်ရှားခံထားတဲ့ယမန်ဆွေရကိုထောက်ခံသူတပ်တွေနဲ့ဟူသီသဘုံတွေကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတဲ့နိုင်ငံတော်မှန်ကအီရန်စစ်ကမ်းမြို့နဲ့အနီးဝန်းကျင်ဒေသတွေမှာတိုက်ခိုက်မှုတွေဖြစ်ခဲ့တာလို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့တာပါ။ဥရောပတိုက်နိုင်ငံတွေကိုရေကြောင်းကနေဝင်ရောက်ပြီးခိုလုံဝင်ရောက်ကိုကျိုးပန်းနေသူတွေကိုဟန်တားနိုင်မှုစစ်ဖက်ဆိုင်ရာအစီအစဉ်တွေပါဝင်ဖြစ်တဲ့ညီနီလန်တွေကိုဘယ်ဂျင်နိုင်ငံဘရက်ဆယ်မြို့ကညီလာခံမှာဥရောပသမ္မတ EU ရဲ့ခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။အီတလီနိုင်ငံလမ်ပီတူစာကျွန်းအနီးတနင်္လာနေ့ကသင်္ဘောနေမြို့ရွာမှာယင်းနှစ်သေဆုံးသူလူပေါင်း900လောက်ထဲကပြန်လည်ဆေးရုံနိုင်ခဲ့တဲ့အလောင်း24လောင်းကိုတကျိုးတဲ့မော်တာနိုင်ငံကဇပနာခန်းနာကိုတော့မော်တာသမ္မတနဲ့ဝန်ကြီးချုပ်တို့အပြင် EU ရွှေပြောင်းနေထိုင်သူများဆိုင်ရာကော်မရှင်နာမင်းကြီးနဲ့အီတလီဆွေးနွေးတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်။မန္တလေးနယ်ပြည်ပဝင်ရွှေပြောင်းလူသမားတွေကြီးကျုံလို့ခိုင်းစစ်ခံရမှုတွေနဲ့ဆက်နွယ်နေတဲ့တရားမဝင်ငါးဖက်လုပ်ငန်းတွေကိုပူးပေါင်းနေနေမှုအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ဒီကနေ့သဘောတူခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ထိုင်းဝန်ကြီးချုပ်ပယ်ရွတ်ချန်ဟိုချာတို့တီးတန့်တွေ့ဆုံရမှာသဘောတူညီမှုရရှိခဲ့ကြတာပါ။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်တောက်ကြနေ့မနေ့ပိုင်းအစည်းအဝေးတွေကိုတော့ 9.32/40/49 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တောထရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.